to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2019ခုနှစ်စက်တင်ဘာ22ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 25 32နဲ့လိုင်းလက်မီတာ190လို့ကနေတိုက်ရိုက်တင်ဆက်ပေးနေပါပြီရှင်ဒီကနေ့ညပိုင်းအစီအစဉ်တွေကိုကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်
မင်္ဂလာပါကျွန်တော်ရန်နိုင်ပါတနင်္ဂနွေနေ့ညနေညပိုင်းနောက်ဆုံးရသတင်းတွေကိုကုသညုံနဲ့တူတင်ဆက်ပေးသွားမှာဖြစ်ပါတယ်။အမေရိကန်နဲ့အီရန်ကြားတင်မှုဖြစ်နေတဲ့ပုံမှာသံတမန်ရေးရအဖြေရှာဖို့အတွက်အမေရိကန်ဘက်ကလှုံ့ဆော်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဟောင်ကောင်နိုင်ငံကလေစိတ်ကိုပြေးဆွဲနေတဲ့ယထာနဲ့ဘတ်ကာခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေကဒီကနေ့မှရှော့ချပစ်လိုက်ပါလေ။ဒီလိုနောက်ဆုံးရသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ။
ဟုတ်ကဲ့ပါရှင်သတင်းနေပြီးမှနားဆင်ရမယ့်သတင်းလွှာတွေမှာတော့အစိုးရအနေနဲ့ရာသီဥတုဆိုင်ရာရေးပေါ်ခြေနေအပေါ်ထိရောက်တဲ့တွန့်ပြန်ဆောင်ရွက်မှုတွေကိုအမြန်ဆုံးဆောင်ရွက်ဖို့မြမတဘာဝပတ်ဝန်းကျင်ထိန်းသိမ်းလှုပ်ရှားတဲ့ចောင်းသားလူငယ်တွေကတောင်းဆိုလိုက်ပါတယ်ဟုတ်ကဲ့ပါရှင် What do we want? What do we want? တောင်းဆိုဆန္ဒပြပွဲကအတန်တွေကိုကြားခဲ့ရတာပါအပြည့်စုံကိုတော့နောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်အပတ်စင်ကဏ္ဍတွေကမြန်မာရေးရဆွေးနွေးကမှာရခိုင်မျိုးသားပါတီ ANP ရဲ့မြေပုံမျိုးနယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်ဥဖေတန်းနဲ့တည်ထောင်တွေ့ဆုံမိမြန်ကန်းကိုထုတ်လွှင့်ပေးမှာဖြစ်တယ်လို့နောက်ပိုင်းမှာဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်မြန်မာပြည်မှပေးစာများနဲ့ကဘာတလွားထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့ကိုသားညုံတို့ကပြောပြပေးပါရှင်
အမေရိကန်နဲ့အီရန်နိုင်ငံကြားတင်မာမှုဖြစ်နေတဲ့ပုံမှာသံတမန်ရေးရအဖြေရှာဖို့အတွက်အမေရိကန်ကရဲလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့တကယ်လို့သံတမန်ရေးနီးလနဲ့မအောင်မြင်ဘူးဆိုရင်တော့ဒေါ်နယ်ထရန့်အနေနဲ့အမေရိကန်ရဲ့ယူမန်ချက်တွေအောင်မြင်ဖို့အတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်သွားမှာဖြစ်တယ်လို့လည်းသူကသတိပေးလိုက်ပါတယ်။အမေရိကန်ကဆော်ရီနိုင်ငံကိုနောက်ထပ်တပ်ဖွဲ့တွေဆေးလွတ်ဖို့ဆုံးဖြတ်ချက်ကဆော်ရီနိုင်ငံရဲ့စွမ်းရည်ကိုမြင့်တက်လာစေပြီးတော့အီရန်နိုင်ငံအတွက်လည်းပိုပြီးတော့ခက်ခဲသွားစေမှာဖြစ်တယ်လို့ဝန်ကြီးပွန်ပီယိုက ABC သတင်းဌာနကိုပြောကြားခဲ့ပါတယ်။ဘာရှန်ပင်လယ်ကွေ့ထဲမှာပြည်ပတက်တွေရှိနေခြင်းကဒေသတွေမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်လို့အီရန်သမ္မတဟာဆန်ရူဟာနီကဒီနေ့အစောပိုင်းမှာပြောကြားခဲ့ပါတယ်။နိုင်ငံသားတပ်ဖွဲ့တွေကကျွန်တော်တို့ပြည်သူတွေနဲ့ကျွန်တော်တို့ဒေသအတွက်ပြဿနာတွေဖြစ်စေနိုင်တယ်လို့သမ္မတရူဟာနီကအီရန်အစိုးရဘဏ်ရုပ်သံကနေတိုက်ရိုက်ပြောကြားခဲ့တာပါ။ဒါပြင်သူ့အနေနဲ့ဒေသတွေငြိမ်းချမ်းပူးပေါင်းဆောင်ရွက်မှုအစည်းအဝေးအတွက်ကုလသမဂ္ဂကိုတွားရောက်မှာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်တပ်ဖွဲ့တွေအနေနဲ့အရှိအလယ်ပိုင်းဒေသတွေမှာခုခံကာကွယ်မှုပုံစံမျိုးနဲ့ပဲရှိသွားမှာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Mark Esper ကလည်းပြောပါတယ်။ဆော်ဒီနိုင်ငံရဲ့ရင်းနှံထုတ်လုပ်တဲ့စက်ရုံတွေပြီးခဲ့တဲ့သတင်းပတ်ကတိုက်ခိုက်ခံရပြီးတဲ့နောက်မှာဆော်ဒီနဲ့ UAE နိုင်ငံတွေကသူတို့ရဲ့လေကြောင်းနဲ့ကာကွယ်ရေးဒုံးစနစ်တွေတိုးတက်အောင်လုပ်ဖို့အတွက်အကူအညီတောင်းခံခဲ့တဲ့အတွက်အမေရိကန်တပ်ဖွဲ့တွေကိုစေလွှတ်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အတူလူမှုစုဝေးပွဲတစ်ခုကိုတက်ရောက်ဖို့တက်ဆက်စ်ပြည်နယ်ဟော့စတယ်မြို့ကိုဒီကနေ့တွားရောက်နေပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုရောက်နေပြီးတော့အမေရိကန်မှာရှိနေတဲ့အိန္ဒိယလူမျိုးတွေနဲ့တွေ့ဆုံသွားဖို့ရှိနေတာပါ။အိန္ဒိယနယ်ပယ်တွေဟာဝန်ကြီးချုပ်မိုဒီကိုနှုတ်ဆက်ဖို့တက်ဆက်စ်ပြည်နယ်ဟော့စတယ်မြို့ကအားကစားခွင့်ကြီးချက်မှာတွေ့ဆုံကြမှာဖြစ်ပြီးတော့လူ9000ကျော်လောက်လာရောက်ဖို့ရှိကြပါတယ်။သမ္မတထရမ့်ကလည်းဝန်ကြီးချုပ်မိုဒီနဲ့အတူအဲဒီမှာတက်ရောက်မှာဖြစ်ပါတယ်။အမေရိကန်မှာရှိတဲ့အိန္ဒိယလူမှုအတိုင်းဝိုင်းအနေနဲ့သမ္မတထရမ့်ကိုလုံ့ဝကိုကျူးစွတယ်လို့ဒီပွဲကိုစီစဉ်သူတွေတဲကတူဖြစ်တဲ့ Pretty Drawer ကပြောပါရယ်။ဒါပေမဲ့လို့မကြာခင်ကကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေမှာတော့အိန္ဒိယနယ်ပွားအမေရိကန်နိုင်ငံသားလူမှုအတိုင်းဝိုင်းအတွက်မှာသမ္မတထရမ့်ပေါ်ထောက်ခံမှုတွေတိတ်မရှိလာပါနဲ့။အိန္ဒိယနယ်ပွားအမေရိကန်နိုင်ငံသားအများစုဟာပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့ပြိုင်ဘက် Democratic Party ရဲ့သမ္မတလောင် Hillary Clinton ကိုမဲပေးခဲ့ကြတာတွေ့ရပါရယ်။
ဒေမန်နိုင်ငံအနေနဲ့လာမယ့်ဆယ်စုနှစ်အတွင်းကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုကို80ရာခိုင်နှုန်းလျှော့ချပြီးတော့ကမ္ဘာကြီးအတွက်လည်းစံမူနာကောင်းတရားဖြစ်နေလို့ဆောင်းနိုင်လိမ့်မယ်လို့မျှော်လင့်ထားကြောင်းဒေမန်နိုင်ငံကရာသီဥတုဆိုင်ရာထောင်ဝန်ရှိသူတွေကပြောကြားလိုက်ပါတယ်ဒီလိုလှုပ်လိုက်တဲ့အတွက်ကမ္ဘာကြီးဖူးနွေးလာမှုပေါ်မှာအထိပ္ပယ်ရှိတဲ့အကျိုးသက်ရောက်မှုတွေရှိလာမယ်ဆိုတာယုံမှန်တယ်မရှိပါဘူးလို့လည်းဒေမန်နိုင်ငံကဒီအသက်ခံလိုက်တဲ့ရာသီဥတုဆိုင်ရာဝန်ကြီးဒန်ယောဂန်ဆန်ကပြောပါတယ်ဒီမှာနိုင်ငံဟာကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုရဲ့3.1%ရာခိုင်နှုန်းရှိတယ်လို့လည်းသူကပြောပါတယ်။ကမ္ဘာမှာကာဗွန်ဓာတ်ငွေ့ထုတ်လွှတ်မှုအများဆုံးနိုင်ငံတွေကတော့အမေရိကန်၊တရုတ်နဲ့အိန္ဒိယနိုင်ငံတွေဖြစ်ပြီးဒီမှာနိုင်ငံအနေနဲ့ဒါကိုအောင်မြင်ခဲ့မယ်ဆိုရင်တော့တခြားနိုင်ငံတွေလည်းသူတို့ကိုအားကျပြီးတော့လှုပ်လာဖို့မျှော်လင့်ထားလို့အခုလိုလှုပ်တာဖြစ်တယ်ဆိုပြီးတော့သူကပြောပါတယ်။တဘောပေါင်းရှင်ထိန်းသိမ်းရေးဘက်ကဦးစားပေးတဲ့လမ်းကြောင်းကိုဖြည်းဖြည်းချင်းပြောင်းလဲလှုပ်ဆောင်နေချိန်မှာပဲကမ္ဘာဈေးကွက်မှာလည်းဆက်ပြီးတော့ရှင်းပြနိုင်တယ်ဆိုတာကိုဒီမှာနိုင်ငံအနေနဲ့ပြသနိုင်မှုမျှော်လင့်တယ်ဆိုပြီးသူကဆက်ပြောပါတယ်ခင်ဗျာ။
ဗြိတိန်ပြည်သူတွေအနေနဲ့ဥရောပသမဂ္ဂထဲမှာဆက်ပြီးတော့နေသွားမလားဒါမှမဟုတ်ယုံကြည်စိတ်ချရတဲ့သဘောတူညီချက်ယူမလားဆိုတာကိုရွေးချယ်နိုင်မှုအတွက်ဒုတိယကြိမ် Brexit လူလူဆန္ဒခိုင်ပွဲတရကျင်းပနိုင်ဖို့သူရဲ့ပါတီကသူ့ကိုလမ်းညွှန်လိုက်မယ်လို့ British တိုက်ခန့် Labour Party ရဲ့ခေါင်းဆောင် Jeremy Corbyn ကတင်းဝင်းနေမှာပြောပါတယ်အင်္ဂလန်နိုင်ငံကပင်လယ်ကမ်းခြေအပန်းဖြေနေရာ Britain မှာလုပ်တဲ့ Labour Party ရဲ့နှစ်ပတ်လည်ညီလာခံဆမှာပဲ Mr. Corbyn အနေနဲ့ Britain မှာအခုကြုံနေရတဲ့အကျပ်တဲပေါ်ပါတီဝင်တွေရဲ့ဖိအားသူထပ်မံပြီးတော့ရင်ဆိုင်နေရပါတယ်မူလသဘောအဖြစ်ဆိုရင်တော့ EU ကိုတောက်လျှောက်ဝေဖန်လာတဲ့လေဝဲဝါဒီလေးပါခေါင်းဆောင်အနေနဲ့အခုအချိန်မှာတော့ EU ခွဲထွက်ရေးကိစ္စမှာကြားနေမှာရှိပါတယ်။ EU ထဲမှာဆက်နေရင်းနဲ့ခွဲထွက်လူတွေအကြဆစ်ဆက်ပြီးတော့ပါတီတပေါင်းတစည်းတည်းဖြစ်ရေးဟာပိုပြီးတော့ရေးကြည့်တယ်လို့သူကပြောပါတယ်။ EU ထဲမှာဆက်နေခြင်းသူတွေအတော်များများရှိတယ်လို့ပဲ EU ကနေပြီးတော့ခွဲထွက်လူရဲ့သဘောကလည်းသဘောထားရှိသူကလည်းအခိုင်အမာရှိတယ်ဆိုတာပါတီအနေနဲ့နားလည်စေချင်တယ်။ဒါကြောင့်မလို့ဒုတိယကြိမ်လူလူဆန္ဒခိုင်ပွဲလုပ်တာဟာနှစ်ဖက်စလုံးအတွက်လမ်းစာဖြစ်မယ်ဆိုပြီးတော့သူကပြောဆိုခဲ့ပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 9300ညတိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာတိုင်းမီတာ190 kHz 1505နဲ့ပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗီယိုကနေတနင်္ဂနွေနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုတိုင်းအထုတ်လွှင့်ပေးနေပါတယ်ဟောင်ကောင်နိုင်ငံကလေသိပ်ကိုပြေးဆွဲနေတဲ့ယထားနယ်ဘတ်စကာခီးစဉ်တွေကိုဟောင်ကောင်အာရဗိုင်တွေကဒီကနေ့မှချောချလိုက်ပါတယ်။ကမ္ဘာမှာလည်းအဆင့်တက်အများဆုံးလေသိပ်တွေကတခုဖြစ်တဲ့ဟောင်ကောင်နိုင်ငံကလေသိပ်မှာအစိုးရကိုစန့်ကျင်ဆန္ဒပြတာတွေကိုရှောင်ရှားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်ပါတယ်။လေသိပ်အဆောက်အုံတွေကိုဝင်ဖို့အတွက်လင်းလက်မှတ်ထူတွေ၊ကြိုတင်လက်မှတ်ထူတွေကိုအသုံးပြုကြဖို့အင်တာနက်အွန်လိုင်းမှာပြောဆိုနေတာတွေရှိပြီးဒီလိုလှုပ်တာဟာလိမ့်နေပြီးတော့အတုလှုပ်တာစာရွက်စာတမ်းတွေကိုမမှန်မကန်အသုံးပြုတာဖြစ်တယ်ဆိုပြီးတော့လေသိပ်အာဏာပိုင်တွေကကြီးညာချက်ထုတ်ပြီးတော့သတိပေးထားပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေအနေနဲ့လည်းလေသိပ်ကိုမလာကြဖို့ပြောထားပါတယ်။ဒါပြင်ဒီကနေ့မှလည်းဆန္ဒပြတဲ့သူတွေဟာကျုပ်လန်ကိုခြေတော့နဲ့တက်နေပြီးတော့ဘူရာယုံနေတဲ့လမ်းဒီပေါ်မှာမိရှုခဲ့ကြတာကြောင့်ဆန္ဒပြပွဲတွေဟာအကြမ်းဖက်တဲ့အထိဖြစ်ခဲ့ပါတယ်။မနေ့စနေနေ့ကတော့ဟောင်ကောင်ကဘူရာယုံအသေးလေးတစ်ခုကိုဖျက်ဆီးခဲ့တဲ့ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးတော့နှိမ်နှင်းခဲ့ပါတယ်ခင်ဗျာ။
ရွန်ဂျာမျိုးသားအမျိုးသမီးစုံတဲ့တွေဟာဘင်္ဂလားဒေ့ရှ်ရဲကသူတို့ကိုဖမ်းထားပြီးတော့နိုင်ပိုင်းတွင်းမှာပဲပြစ်ခတ်မှုတွေကြားမှာထိခိုက်သေဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ရွန်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားမှာနောက်ပိုင်းတင်းမာမှုတွေတိုးလာချိန်မှာခုလိုဒီဖြစ်ပျက်မျိုးထပ်ပြီးတော့ကြုံရတာပါ။အသက်32နှစ်အရွယ်ရွန်ဂျာမျိုးသားနဲ့အသက်26နှစ်အရွယ်သူ့ရဲ့ဇနီးဖြစ်သူတို့ဟာရွန်ဂျာဓမြခိုင်းရဲ့အဖွဲ့ဝင်တွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်နေရာချထားရေးဆောင်ရွက်ပြီးနေတဲ့အာဏာရဲ့ပါတီတာဝန်ရှိသူတူကိုအဲ့ဒီဂိုင်းကပြီးခဲ့တဲ့လတွင်ကတပ်ဖြတ်ခဲ့တယ်လို့အာဏာပိုင်တွေဘက်ကစစ်ဆွဲပါတယ်။ဒါလို့တပ်ဖြတ်မှုဖြစ်ပြီးတဲ့နောက်ဒေသခံတာဝန်ရှိသူတွေနဲ့အဲ့ဒီဂိုင်းဖွဲ့တွေကြားမှာပြန်လည်ပစ်ခတ်မှုတွေအတွင်းရ ेंजर ဒုက္ခသည်73ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ရဲအရာရှိတူကပြောပါတယ်။အဲ့ဒီထဲမှာ71ဦးဟာအစောကတာဝန်ရှိသူကိုတပ်ဖြတ်မှုမှာပါဝင်ပတ်သက်နေသူတွေလို့ဆိုပါတယ်။အခုသေဆုံးသွားခဲ့တဲ့ ranger ဇုံတွဲကိုစနေနေ့တုန်းကဘင်္ဂလားဒေ့ရှ်စုံတော်တွေကဖမ်းခဲ့ပြီးတော့အခြားဂိုင်းအဖွဲ့ဝင်တွေပေါင်းနေတဲ့နေရာတစ်ခုစီကိုသူတို့ကိုခေါ်သွားရမှာပြစ်ခတ်မှုတွေဖြစ်ခဲ့တာဖြစ်တယ်လို့ရဲရရှိမိုဟာမက်ဘာဘူးက AFP သတင်းဌာနကိုပြောပါရတယ်။အဲဒီမှာပြန်လည်ပြစ်ခတ်မှုတွေဖြစ်ပြီးတော့ ranger ဇုံတွဲထိခိုက်ပြီးတော့သေဆုံးခဲ့ရတာဖြစ်တယ်လို့သိရပါရတယ်။လူခွင့်ရေးအဖွဲ့တွေဘက်ကတော့အခုလိုမျိုးဘင်္ဂလားဒေ့ရှ်အာဏာပိုင်တွေရဲ့လုပ်ရဟာသူတို့ကျူးလွန်တဲ့ ranger တွေအပေါ်တရားမဲ့တပ်ဖြတ်မှုတွေကိုဖုံးကွယ်ခြင်းလို့အပြန်လည်ပြစ်ခတ်မှုတွေဖြစ်တာကြောင့်ဆိုပြီးတော့အကြောင်းပြနေတယ်လို့ပြောနေပါရခင်ဗျာ။
ဒီနိုင်ငံတောင်ပိုင်းမှာဒီကနေ့ထရက်ကာတစ်စင်းအချိန်မထိနိုင်ပဲဈေးတစ်ခုမှရှိတဲ့လူကြီးတဲ့ကိုဝန်တိုက်ခဲ့တာကြောင့်လူ10ယောက်ထပ်မံဆီဆုံးသွားခဲ့ပါတယ်။ဟူနန်ပြည်နယ်ဟွာရှိမြို့မှာဖြစ်ခဲ့တဲ့ဒီဖြစ်ရပ်တွင်နောက်ထပ်လူ16ယောက်လည်းဒဏ်ရာရသွားခဲ့တယ်လို့တရုတ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီထရက်ကာဟာဂုံးစင်းကိုမောင်းလာခဲ့တာဖြစ်ပြီးတော့ကားဒရိုင်ဘာကအချိန်မထိနိုင်ပဲနဲ့ဝန်တိုက်မိခဲ့တာဖြစ်တယ်လို့ခရိုင်ရဲတပ်ဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။ထရက်ကဟာလမ်းမေးဆေးတစ်ခုတည်းကလူကြီးတဲ့ကိုဝန်တိုက်ခဲ့တာဖြစ်တယ်လို့ရဲတပ်ဖွဲ့ကဆက်ပြောပါတယ်။ဒါပြင်ထရက်ကမောင်းတဲ့သူကိုတော့အခုခါမှာဖမ်းဆီးထိန်းသိမ်းထားပြီးတော့စုံစမ်းစစ်ဆေးမှုတွေကိုလည်းဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးတရုတ်ရဲတပ်ဖွဲ့ကပြောပါတယ်ခင်ဗျာ
။တန်ဇန်နီးယားနိုင်ငံဟာအီဘိုလာရောဂါပိုးကူးစက်တယ်လို့သံသယရှိတဲ့သတင်းအချက်အလက်တွေတောင်းခံမှုကိုတုံ့ပြန်ပေးဖို့ပြက်ကွက်နေရဆိုပြီးတော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကြီးကနေပြီးတော့စနေနေ့မှာပြောလိုက်ပါတယ်။အာဖရိကရှေ့ပိုင်းတန်ဇန်နီးယားနိုင်ငံကနေရာတော်များများမှာအီဘိုလာဗိုင်းရပ်စ်ပိုးကူးစက်နိုင်ခြေရှိတယ်ဆိုတော့တရားဝင်မဟုတ်တဲ့အစီအစဉ်တွေရှိနေတယ်ဆိုတာကိုသူတို့အနေနဲ့သတိပြုမိတဲ့အကြောင်း WHO ကသူ့ရဲ့ကြေညာချက်မှာဖော်ပြပါတယ်။တန်ဇန်နီးယားနိုင်ငံဒါလ်ဆလန်မြို့ကရောဂါပိုးကူးစက်ခံရတယ်လို့တန်တရားဖြစ်လူနာနဲ့ထိတွေ့ခဲ့ကြသူတွေကိုတိုင်းပြည်တွင်းကနေရာတော်များများမှာသီးသန့်ထိန်းထားတယ်ဆိုတဲ့သတင်းချက်လက်တွေသူတို့အနေနဲ့ရခဲ့တဲ့အကြောင်း WHO ရဲ့ကြေညာချက်မှာဖော်ပြပါရှိပါတယ်။ ဒီယောဂနဲ့ပတ်သက်ပြီးတော့ဆန်းစစ်ဖို့တန်ဇန်နီးယားမှာတရားဝင်ဂျင်းချက်လက်တွေရဖို့အတွက်အခက်အခဲရှိနေတယ်လို့လည်း WHO ကဆိုပါတယ်အာဖရိကတက်ရှေ့ပိုင်းနဲ့လယ်ပိုင်းဒေသတွေမှာ Ebola virus နဲ့ပတ်သက်ပြီးတော့သတင်းပေးချက်ကအမြင့်ဆုံးအစ်မှာရောက်ရှိနေတာဖြစ်ပါတယ်
။ Iran နိုင်ငံ Iran မြို့မှာရှိလာကြရင်ချင်းပါမယ်2022ကမ္ဘာဖလားဘောလုံးခြေစစ်ပွဲကြရင်အမျိုးသမီးတွေကိုဘောလုံးခွဲမှာလာရောက်ကြည့်ရှုခွင့်ပြုဖို့ကို Iran အနာပိုင်တွေဘက်ကခွင့်ပြုလိုက်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ဥက္ကဋ္ဌ Gianni Infantino ကပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ Iran အနာပိုင်တွေဘက်က FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ကိုအာမခံပြောကြားခဲ့တာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။အီရန်မှာဘောလုံးပွဲကြည့်တဲ့အမျိုးသမီးတူကိုအာနာပိုင်ဒီဘက်ကဖမ်းဆီးခဲ့ပြီးတဲ့နောက်ဒါကိုအဲ့ဒီအမျိုးသမီးကကန့်ကွက်တဲ့အနေနဲ့အခုလအစောပိုင်းမှာသူ့ကိုယ်သူမီးရှို့တက်တည်တော့ခဲ့ပါတယ်။2022ကမ္ဘာဖလားခြေစစ်ပွဲဖြစ်တဲ့အီရန်တင်းဟာရှီလာမှာကမ္ဘောဒီးယားတင်းနဲ့အီရန်မျိုးမှာကစားမှာဖြစ်ပြီးတော့ဒါဟာသူတို့အတွက်တော့2022ကမ္ဘာဖလားခြေစစ်ပွဲမှာအိမ်ဝဲမှာပထမဆုံးကစားတဲ့ပွဲလည်းဖြစ်ပါတယ်ခင်ဗျာ
။နင်းညညပိုင်းထိတ်တန့်ရောက်တဲ့တင်းတွေကိုကိုရန်နိုင်နဲ့ကိုသားညွန့်ဦးတို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။အစိုးရအနေနဲ့ရာသီဥတုဆိုင်ရာအရေးပေါ်အခြေအနေပေါ်ထိရောက်တဲ့တုံ့ပြန်ဆောင်ရွက်မှုတွေအမြန်ဆုံးလုပ်ဖို့တဘာဝပအဝန်းကျင်ပျက်စီးယူရင်းစီမဲစီမံကိန်းတွေအလုံးကိုချက်ချင်းရပ်ဆိုင်ပစ်ဖို့နဲ့လူမှုအဖွဲ့အစည်းအလုံးအတွက်တဘာဝပအဝန်းကျင်ဆိုင်ရာတရားမျှတမှုရဖို့ကမ္ဘာလုံးဆိုင်ရာရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုမှာပါဝင်တဲ့မြမတဘာဝပအဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားတဲ့ចောင်းသားလူငယ်တွေကတောင်းဆိုလိုက်ပါတယ်အပြည့်အစုံကိုမတ်စုမုံကစူးစီးတင်ပြပေးထားပါတယ်ရှင
်ကမ္ဘာတဝဲမှာလူမှုလူတန်းစားပေါင်းစုံပါဝင်တဲ့ကမ္ဘာလုံးဆိုင်ရာရာသီဥတုကပ်ဘေးတိုက်ဖျက်ရေးခြိတက်လှုပ်ရှားမှုမှာပူးပေါင်းပါဝင်တဲ့အနေနဲ့မြန်မာနိုင်ငံမှာလည်းဒီကနေ့စက်တင်ဘာလ22ရက်နေ့တနင်္ဂနွေနေ့မှာတော့တဘာဝပတ်ဝန်းကျင်ရေးလှုပ်ရှားသူចောင်းသားလူငယ်တွေတက်ကြွလှုပ်ရှားသူတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပြည်သူတွေဟာကမ္ဘာလုံးဆိုင်ရာဥတုရာသီကပ်ဘေးတိုက်ဖျက်ရေးစာတမ်းပါဆိုင်ပုဒ်တွေကိုကိုင်ပြီးတော့တောင်းဆိုချက်တွေကိုဟစ်အော်ရန်ကုန်မြို့ဗိုလ်ချုပ်အောင်ဆန်းဇေတိကနေမဟာဗန္ဓုလပန်းချံရှိအထိစုယုံချီတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံရဲ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှု Strike for Climate မြန်မာရဲ့အဓိကတောင်းဆိုချက်တွေအကြောင်းအီမန်နွေလဖျားရှိခိုးကျောင်းစုရဲ့ရှေ့မှာတော့လှုပ်ရှားမှုဦးဆောင်စီစဉ်သူတွေဘက်ကအစိုးရကိုတောင်းဆိုသလိုရန်ကုန်ပြည်သူတွေကိုလည်းရှင်းပြရင်းနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရင်းနဲ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုတွေမှာပူးပေါင်းပါဝင်ကြဖို့အခုလိုလှုံ့ဆော်ပါတယ်
မင်္ဂလာပါကျွန်တော်တို့ဒီနေ့ကတော့ဒီရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုဖြစ်ပါတယ်ကျွန်တော်တို့ရဲ့လှုပ်ရှားမှုမှာတောင်းဆိုချက်အဓိက၃ခုရှိပါတယ်ပထမတစ်ခုက Climateemergency ကိုအတိအကျပြုပြီးမှတရားလုံလောက်တဲ့တုံ့ပြန်ဆောင်ရွက်မှုကိုလုံဆောင်ဖို့အတွက်ဖြစ်ပါတယ်။နောက်တစ်ချက်တစ်ချက်ကလက်ရှိသဘာဝပတ်ဝန်းကျင်ပြည့်စုံမှုနဲ့ရာသီဥတုထောပြန်ပြောင်းလဲမှုကိုဖြစ်စေတဲ့စီမံကိန်းတွေအပြီးတိုင်းရပ်ဆိုင်ဖို့ဖြစ်ပါတယ်။နောက်ဆုံးတစ်ခုကရဲရွာနေပြည်သူတွေအလုံးအတွက်ကိုသဘာဝပတ်ဝန်းကျင်ဆိုင်ရာတရားမျှတမှု implemented justice ရရှိရေးအတွက်ဖြစ်ပါတယ်။ဆိုတော့ဒီတောင်းဆိုချက်၃ချက်ကိုကျွန်တော်တို့ကင်ဆယ်ပြီးမှဒီရာသီဥတုကပ်ဘေးတိုက်ဖျက်လှုပ်ရှားမှုကိုကျွန်တော်မြန်မာပြည်မှာလုပ်ပါတယ်။ဒီနေ့လောက်တာကကျွန်တော်တို့ရန်ကုန်မှာ6ကြိမ်မြောက်ဖြစ်ပါတယ်ဆိုတော့ဒီလှုပ်ရှားမှုကျွန်တော်တို့မြန်မာပြည်တခြားမြို့တွေတခြားနေရာတွေကိုလည်းထပ်ပြီးတော့ဖြန့်ကျက်သွားမှာဖြစ်ပါတယ်
တဘာဝဘေးအနေတွေနဲ့ကဘာကြီးမှာတော့ရာသီဥတုကပ်ဘေးကတစ်နေ့တခြားပိုမိုဆိုးဝါးလာတဲ့အနေအထားပေါ်မှာအစိုးရနဲ့ပြည်သူတဦးချင်းစီမှာတာဝန်ရှိတယ်လို့ခံယူတဲ့အတွက်ရာသီဥတုကပ်ဘေးတိုက်ဖျက်ရေးလှုပ်ရှားမှုမှာကိုယ်တိုင်ပူးပေါင်းပါဝင်ခဲ့တာလို့လူခွေလှုပ်ရှားသူကိုသက်ဆိုရင်းကလည်းပြောပါတယ
်ဒီကနေ့ရာသီဥတုကပ်ဘေးတိုက်ဖျက်ရေးကျွန်တော်ပါဝင်ဖြစ်ခဲ့တဲ့ကိစ္စကတော့အဲ့ဒီပြောလေတကယ်ကြီးကင်ကြရမျိုးမရှိဘူးပြီးတော့ဒီကဘိုင်းထဲမှာလည်းထပ်ပြီးတော့ဝန်ကြီးနဲ့ဝန်ကြီးကနေပြီးတော့ပြောရတာသူကတွေ့ရပေါ့နော်တဘာဝဘေးရနေကြုံရနေရတယ်ထုတ်မပြောဘူးဆိုတာပြည်ပြည်အတွက်ဟောပြည်ပြည်ကြောက်နေမှာဆိုလို့ဆိုပြီးတော့အထူးမရှိတဲ့ဟာမျိုးတွေလောက်လာတာမျိုးတွေတွေ့တော့ကျွန်တော်တို့လည်းကတိထက်နေမရဘူးပေါ့ဟိုတော့တစ်ပင်တွေခုတ်တာမျိုးပေါ့အဲ့ဒီပြဿနာတွေကဒီပို့ပြီးတော့ကျွန်တော်တို့ပြည်ပြည်ကခံရမယ့်ကိစ္စတွေဖြစ်တယ်အဲ့တော့ဒါမျိုးအစိုးရအနေနဲ့ခီးကြီးရောက်ကြိုက်ပြီးတော့အတွက်ကိုကျွန်တော်တို့ဒီထောက်ခံတဲ့အနေနဲ့ရောပြည်ရဲ့အခါကျတော့ဒီကဘာလုံးဒီဆိုင်ရာလှုပ်ရှားမှုပေါ့နော်ဒီ global climate strategy လေးလုပ်နေတဲ့ကျွန်တော်တို့အနေနဲ့ဒါမြန်မာနိုင်ငံအတွက်လည်းအစိုးရအနေနဲ့ဟိုလုပ်ဖို့အတွက်လည်းတောင်းပို့လို့ကျွန်တော်တို့ဒါမျိုးတက်ဖို့ထွက်ပြီးတော့တိုက်တွန်းရတယ
်ဟုတ်က
ဲ့ဒီကဒီကနေ့300နဲ့400ကျားလောက်လာပါတယ်သူပေါင်းဆောင်ပါတယ်ကျွန်တော်တို့ဒီတက်ကြွလှုပ်ရှားသူတွေတော်များလာကြတယ်ထူးခြားတာကတော့နိုင်ငံသားတွေတော်တော်များပါတယ်အဲဒီကကလေးပါတယ်အမျိုးသမီးပါတယ် သူတို့ရလာပြီးပြောကြတာမျိုးရှိတယ်။ပြီးတော့တန့်နေတာပြီးတော့ပြောကြတာမျိုးရှိပါတယ
်။အစိုးရဘက်ကသဘာဝပတ်ဝန်းကျင်ပြည်စည်းမှုကြောင့်ဖြစ်လာတဲ့ရာသီဥတုဘေးကပ်ဆိုးတွေကိုတွန်းလှန်ကာကွယ်နိုင်မှုခိုင်မာတဲ့မူဝါဒတွေချမှတ်ပေးနိုင်မှုနဲ့နိုင်ငံသူနိုင်ငံသားတွေကိုလည်းပို့ပြီးတော့မှတတိရှိလာအောင်တိုက်တွန်းနှိုးဆော်မှုတွေလုပ်ဖို့နောက်အစိုးရဘက်ကရာသီဥတုဖောက်ပြန်မှုနဲ့ပတ်သက်ပြီးပြည်သူကိုလုံခြုံအောင်ကာကွယ်ပေးနိုင်တဲ့အာမခံချက်မပေးမချင်းမြန်မာနိုင်ငံတဝက်တခြားမျိုးကြီးတွေမှာပါဆက်လက်တောင်းဆိုဆန္ဒပြသွားမယ်လို့သဘာဝပတ်ဝန်းကျင်လှုပ်ရှားသူတွေကပြောပါတယ်။ဆွေဒင်နိုင်ငံကအသက်15နှစ်အရွယ်ကျောင်းသူလေးတဦးတကိုယ်တော်ဦးဆောင်ခဲ့တဲ့ရာသီဥတုကပ်ဘေးဆိုင်ရာလှုပ်ရှားမှုကနေဖြစ်တည်လာတဲ့ကမ္ဘာလုံးဆိုင်ရာဥတုရာသီကပ်ဘေးလှုပ်ရှားမှုကြီးမှာပူးပေါင်းပါဝင်ခဲ့တဲ့ဒီကနေ့ရန်ကုန်မြို့ကလှုပ်ရှားမှုမှာတော့ပြည်သူလူထုနဲ့တက်ကြွလှုပ်ရှားသူလူရာနဲ့ချီပူးပေါင်းပါဝင်ခဲ့ကြပြီးတော့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာတည်သိချင်းတွေနဲ့လည်းတုံ့ဆော်တိုက်တွန်းခဲ့ကြပါလိမ့်ရှင်။
အကျဉ်းတော်တော်ကန့်စင်စင်အစိမ့်လာတဲ့မြေချောင်းတော်တော်တွေအသက်ရှည်စင်အတူမရှိတဲ့ငါတို့မွေရမြေကလေးငယ်တွေအမွေဆဲရမယ်တခုတည်းသောကဘာမြေအသက်ရှည်စင
်မဆုမွန်စူးစီးတင်ပြပေးထားတာပါရှင်အခုဆက်ပြီးတော့ဒီတစ်ပတ်ရဲ့မြမအရေးဆွေးနွေးကမှရခိုင်ပြည်နယ်ရဲ့လက်ရှိစီးပဋိပက္ခနဲ့လူမှုအကျပ်အတည်းယင်းမြုံနံမှုနဲ့ဖွံ့ဖြိုးရေးစတဲ့ကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီ AMP ရဲ့မြေပုံမျိုးနယ်ကိုစားပြုပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးတန်းကိုဒေါခင်စိုးဝင်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင
်။ဟိုကိုတွတ်တော်နဲ့ဒီအစိုးရဆိုတာကအပြန်အလှန်ဟိုလို့ဆပ်ပေါ့နော် check and balance ပေါ့နော်အပြန်အလှန်ထိန်းချောင်းရတဲ့တာဝန်ရှိပါတယ်အခုလွှတ်တော်ထဲမှာဟိုဒီရခိုင်မတ်တရားပေါ့နော်ရခိုင်လွှတ်တော်ကိုယ်စားလှယ်ရနေပြီးတော့တင်ပြနေတဲ့ကိစ္စတွေရှိပါတယ်အထူးသဖြင့်တော့ဒီရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့အခုစီရေးပဋိပက္ခလို့ခေါ်မှာပေါ့နော်အဲ့တော့အဲ့ဒီစီရေးပဋိပက္ခကြောင့်လည်းစေပေးဆောင်ဒုက္ခသည်တွေတိုးပွားလာတယ်ပြီးတော့ဒေသခံပြည်သူတွေလည်းဟိုမတင်ငါမှုနဲ့ဖန်ဆီးခံရတာတင်းနေတခြားတိုးလာတာတွေလည်းတွေ့ရပါတယ်။အဲ့ခါမှာဒီလွှတ်တော်အနေနဲ့ပေါ့နော်အစိုးရကိုတိုက်တွန်းခဲ့တာတွေရှိတယ်။အဲ့တော့အဲ့တိုက်တွန်းခဲ့တာတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးအခြေအနေလေးရှင်းပြပေးပါလားရှင်
။ကျွန်တော်တို့ကတော့ရခိုင်မျိုးသားပါတီကိုစားပြုဆိုတော့ရခိုင်ပြည်နယ်မှာအတိုင်းအတာနဲ့ဆိုရင်တော့အင်အားအကြီးဆုံးပါတီပေါ့နော်။ပေါ်လာကျဟိုကိုစားပြုမှုအများဆုံးပါတီပါ။ပြီးတော့ရခိုင်တပြည်နယ်လုံးမှာဖြစ်နေတဲ့ဒီအကြတဲ့တွေဒုက္ခတွေပြီးတော့စိန်ခေါ်မှုတွေအပြီးတော့ဖုန်းပြတိုးတက်မှုတွေအကုန်လုံးကျွန်တော်တို့လွတ်တော်မှာမိခွန်းတွေအဆူတွေတင်ပြီးတော့ဆွေးနွေးပါတယ်အဖြေရတာလည်းရှိရမရတာလည်းရှိပေါ့အထူးသဖြင့်ကျွန်တော်တို့တင်ပြီးကတင်တဲ့အဆူတွေကြတော့အဆူရကို second business လုပ်တဲ့မိခွန်းတွေအဆူတွေဖြစ်ပါတယ်အဲ့ဒီကြတော့အဆူရမှာဘလို့မူဝါဒရှိရတော့မသိဘူးနော်အများအားဖြင့်တော့ကျွန်တော်တို့အဆူတွေကသွတ်တော်တွေကိုရောင်းရင်တောင်မှမှတ်တမ်းတင်ခံရတာများတယ်အဲ့နောက်တစ်ခုကအစိုးဆွေးနွေးခွင့်မရဘူးဟိုဥက္ကဋ္ဌကိုနိုင်ကခေါ်ပြီးတော့ဒါကိုတားတာတွေနော်ဆွေးနွေးခွင့်မပေးတာတွေရှိတယ်ပေါ့နော်အဲ့ဒီပုံမှာကျွန်တော်ကအစိုးရကို check and balance တုပ်ဖို့အားနည်းသွားတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်တို့ပြည်သူတွေအနေနဲ့ကကျွန်တော်တို့ကိုစားပြုပြီးတော့လွတ်တော်ကိုတင်ပစ်လိုက်ပေမဲ့ကျွန်တော်တို့ကမလွတ်ဆောင်တဲ့အခါလွတ်တော်အပိုင်းကိုလည်းပြည်သူတွေကအားမရဘူးစိတ်ပြတ်တဲ့အပိုင်းတွေရှိရပေါ့
အခုနောက်ဆုံးပေါ့နော်ဟိုကိုယ့်ရဲ့ကိုစားပြုတဲ့မေဆန္ဒနေမြေရဲ့အခြေအနေပေါ့အဲမေဆန္ဒနေမြေကလူတွေရဲ့ဒေသခံလူတွေရဲ့ဒီသူတို့တွေ့ဆုံနေရတဲ့လူမှုအကျပ်အတည်းပြဿနာတွေဒီစီရေးပဋိပက္ခတွေနဲ့ပတ်သက်ပြီးတော့နောက်ဆုံးဗာကြရပါလဲရှင
်ရခိုင်ပြည်နယ်မှာတော့ပေါ့နော်ဆိုနေစဉ်နဲ့ရက်ဆက်ဆိုသလိုတိုက်ပွဲတွေဖြစ်နေတိုက်ပွဲမဖြစ်ရင်တောင်မှဒီစီပြေးရှောင်းတွေသူတို့ရဲ့အခက်အခဲတွေပြည်သူတွေရဲ့စာဝတ်နေရေးတွေဟို144ထုတ်ထားတဲ့အတွက်အသွားအလာနေထိုင်မှုတွေနော်အင်တာနက်လိုင်းတွေဖြတ်တောက်ထားတဲ့အတွက်ဆက်သွယ်ရေးကွန်ရက်တွေအကုန်လုံးကအခက်အခဲဖြစ်နေပါတယ်အဲတော့ကျွန်တော်တို့အနေနဲ့ကလည်းဒါတွေကိုတင်ပြဖို့ကြိုးစားတယ်လွှတ်တော်ကိုယ်စားဆိုတော့လွှတ်တော်မှာပဲတင်ပြရတာကိုမီဒီယာနဲ့ပြောတယ်အဲဒါမဲ့ခုထစ်ခီးမရောက်သေးပါဘူးဆိုလိုတာကတော့တိုက်ပွဲမဖြစ်ပေမဲ့ပြည်သူတွေကအထိတ်တလန့်နဲ့တွာလာနေရတယ်ပေါ့နော်ရွာတွေကိုတမ်းတော့ဝင်လာပြီဆိုရင်ပြည်သူကကြောက်လာပြီးတော့ထွက်ပြေးကြတာရှိနော်ငါတို့ဖမ်းမလားငါတို့နှိပ်စက်မလားဆိုတော့ပုံစံမျိုးနဲ့ထွက်ပြေးနေရတာရှိပေါ့ပြီးတော့တောတွေတောင်တွေမတော်ရဲတော့ဘူးတနေရာနဲ့တနေရာမတော်ရဲဘူးအခက်ခဲတွေကအများကြီးရှိကြပါတယ်အဲဒါကျွန်တော်တို့ရဲ့စစ်ပွဲရဲ့ဒီအနေထိုင်ရရလက်တူပေါ့ညာနော
်ဟုတ်ကဲ့ပါအဲ့တော့ AA ဆိုတာလေဒါရခိုင်မျိုးသားတွေပဲပေါ့နော်ရခိုင်တိုင်းရင်းသားတွေပဲဖြစ်ပါတယ်ပြီးတော့ဒေသခံတွေကလည်းရခိုင်တိုင်းရင်းသားတွေပဲဖြစ်တယ်ဆိုတော့ဘယ်လိုပဲပြောပြောဟ ဟိုအဆက်ဆက်ရှိရဲမရှိဘူးပြောပြောဆွေမျိုးသားချင်းတွေလည်းတော်ဆက်တာတွေလည်းရှိကြမှာပဲရွာကန်လူမျိုးလူတွေလည်းရှိကြမှာပဲဆိုတော့ဘာပဲပြောပြောဒီမတင်ငါမှုနဲ့ဖမ်းမယ်ဆိုလို့ရှိရင်ဟိုလွတ်တဲ့လူကတော်တော်လေးကိုရှားမဲ့ပုံရှိနေပါတယ်အဲ့တော့နောက်တစ်ခုကလည်းကျွန်တော်တို့အခုလောလောဆယ်သတင်းကြားနေတာပေါ့နော်ဒီအင်တာနက်ဒီဆိုရှယ်လူမှုကွန်ရက်တွေမှာဟိုပြန့်ပွားနေတဲ့သတင်းတစ်ခုကလည်းဒီ AA ခေါင်းဆောင်နဲ့ဒီလွတ်တော်ဘက်ကဟိုခေါင်းဆောင်တို့ရဲ့အပြန်အလှန်စကားပြောတဲ့ပုံတွေပေါ့နော်အဲ့ဒါမျိုးတွေတက်လာတဲ့ခါကျတော့ဒါကလည်းသတင်းအမှားတွေဟိုလုတ်ကြံဖန်တီးတဲ့သတင်းတွေလည်းဖြစ်နိုင်တာပေါ့နော်အဲ့ဒီဟာနဲ့ပတ်သက်လို့ဘာသတင်းကြားပါလဲရှင
်ကျွန်တော်တို့ပါတီပေါ်မှာနော်အဲ့လိုဟိုတိုက်ခိုက်မှုတွေရှိနေတာပေါ့နော်လွတ်တော်ကိုယ်စားလှယ်တူပေါ်မှာလည်းတိုက်ခိုက်မှုတွေရှိနေတာပေါ့ဒါပေမဲ့အဲ့ဒီအင်တာနက်ကတက်လာတယ်ဆိုတော့ဟိုရင်းပေါ့နော်အပြန်အလှန်ပြောဆိုမှုတွေကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့အဲ့ဒီပေါ်မှာကျွန်တော်တို့ဖက်ကတော့သက်ဆိုင်ရာပုံကိုယ်တွေပေါ့နော်သက်ဆိုင်ရာပုံကိုယ်တွေပတ်သက်မဲ့ထင်တဲ့ပုံကိုယ်တွေကလည်းအဲဒါကလုတ်ကြမှုပဲလို့ပြောတယ်ပေါ့နော်အဲတော့နိုင်ငံတော်ကလည်းအဲ့ဒီပုံမှာအာမေးမြန်းတာတွေထောက်ခံတာတွေမရှိဘူးပေါ့အဲတော့ဒါကကျွန်တော်တို့လည်းယူဆပါတယ်အဲဒါတက်တဲ့ဟိုတစ်ဖက်ကမရှုစိနိုင်တဲ့တစ်ဖက်ဖက်ကပေါ့နော်ဒါမှတစုံတစ်ယောက်ကလုတ်ကြတယ်လို့ပဲကျွန်တော်တို့သတ်မှတ်ပါတယ်နောက်တစ်ခါအာကျွန်တော်တို့မှာ AA ဆိုတာကခုနတော့ဆုံးပြောတယ်ပေါ့နော်ကျွန်တော်တို့ဟိုရခိုင်သားရည်နဲ့အကုန်လုံးဟိုဖွဲ့စည်းတာအဖွဲ့အစည်းပေါ့နိုင်ငံရေးအရာဒါကဒါကြောင့်မလို့ဟိုအဆက်အသွယ်တွေလည်းရှိကောင်းရှိနိုင်တာပေါ့နော်ဟိုသူတို့ကူညီတာလည်းရှိကောင်းရှိနိုင်တာပေါ့ကျွန်တော်ကပြောတာကတော့အဲ့ဒါမဟုတ်ဘူးဟိုတရားဥပဒေစိုးမိုးရေးအရေးကြီးပါတယ်လူစုမကြောက်လန့်ဖို့ကအရေးကြီးတယ်ဥပမာဒါလူတယောက်ကိုစစ်ရှင်တယ်ဆိုရင်ဟာလာဟိုတက်တည်တက်ကံရနဲ့အင်ဂျီဝင်ရှာတာတို့ဟိုဖန်စီတာတို့ပေါ့နော်ပြီးတော့ဟိုရဲလုံကားရဆုံလားစစ်စစ်တာတို့အဲ့လိုမျိုးဖြစ်စေချင်တာပေါ့။ဘောင်အတွင်းမှာဖြစ်စေချင်တာပေါ့နော်။ဟိုမှာနှိမ့်ဆက်လို့ဟိုလက်လွန်ချီလွန်ဖြစ်သွားတာတို့ဟာလာချွဲပြေးရဆိုပြီးတော့ပြစ်တာတို့အဲ့လိုမျိုးကြတော့ဟိုဒေသခံပြည်သူတွေနဲ့လည်းမကောင်းဘူး
။ဥပဒေပေါင်းပြန်ပါနေပြီးတော့
ဖြစ်ရှင်းတယ်လို့ဖြစ်သွားတာပေါ့နော
်။ရခိုင်လူငယ်တော်တော်အများစုอ่ะပေါ့နော်။ရခိုင်ဒေသမှာနှုတ်ကန်ရှားပါတဲ့ခါကြတော့ပြည်ပနိုင်ငံတွေကိုအိန္ဒိယပြည်ပနိုင်ငံတွေကိုထွက်ပြီးတော့အလုံလုံကြရတယ်။ဥမာဆိုလို့ရှိရင်ဒီပြည်တွင်းမှာလည်းဒီဖားကန်ဒေသမှာဆိုလို့ရှိရင်ရခိုင်တိုင်းရင်းသားတွေတော်တော်များများရှိတယ်လို့ကြားရပါတယ်။အဲ့တော့ဒီရခိုင်ပြည်နယ်ထဲမှာအလုံကန်တွေဖန်တီးဖို့အတွက်ကလည်းရင်းနှီးမြှုပ်နှံမှုကအရေးကြီးပါတယ်။အဲ့တော့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုဥဖေးတိုင်းရင်အမြင်လေးပြောပြပေးပါအောင်ရှင်
။ရခိုင်ပြည်နယ်ဆင်းရဲပါတယ်။ရှင်းရခိုင်ပေါ့နော်ဒါမဲ့ချင်းတို့ကဆင်းရဲတယ်ဆိုတာနားလေပြည်သူရယ်ရခိုင်ပြည်နယ်ဆိုတာကเนาะတရားစရတ်ပစ္စည်းအကုန်ထွက်တယ်เนาะမြေပုံမြေအောက်အဲဟိုတောရံနဲ့တောင်ကုန်းတွေရှိတဲ့တည်တည်ဝါးတွေထွက်တဲ့တောင်တန်းတွေရှိရယ်အဲစပါးတွေစိုက်တဲ့လေကွင်းပြင်တွေရှိရယ်အပင်လေတရားစရတ်ပင်လေပြင်မာလေးလှုပ်ရှားလို့အများကြီးရတယ်ဒီဒေသမှာဆင်းရဲတဲ့ညွန်ကင်ကအောက်ဆုံးကြတဲ့တော်တော်ကိုမလိုလားအတက်ပြတ်နေဖြစ်တယ်ရောဒါကဘာကြောင့်လဲဆိုတော့ကျွန်တော်တို့အနေနဲ့တော့ဟိုစစ်တပ်နဲ့အစိုးရပြောတာကတော့ဒေသမငိမ့်ချမ်းလို့ပေါ့နော်ဒေသမငိမ့်ချမ်းလို့ဒါပေမဲ့ကျွန်တော်တို့ဒေသကငိမ့်ချမ်းတာအများကြီးပါအခု AA ရောက်လာမှတိုက်ပွဲတွေဖြစ်လာတာပေါ့ငိမ့်ချမ်းခဲ့တာသူတို့လည်းပြောပါတယ်အရှူအောင်နေမြေပေါ့နော်အဲဒါပေမဲ့ဒီနေမြေဘာကြောင့်ဆင်းရဲတယ်လဲဆိုတော့အဓိကအစိုးရမှာဒီလိုဆင်းရဲနှောင်းပါတဲ့ဒေသတွေကိုပေါ့နော်ပြည်တွေဒီဖွံ့ဖြိုးတိုးတဲ့နေရာနဲ့တပြေးညီဖြစ်အောင်စီမံချက်ချပြီးတော့မလုပ်နိုင်ဘူးနော်လုတ်ဖို့ဆန္ဒလည်းမရှိဘူးမြင်တယ်။ဒါကြောင့် budget တွေရေးဆွဲတယ်ရေးဆွဲတယ်ကျွန်တော်တို့ပြောတယ်အဲဒီလိုကွာဟနေမှုတွေကိုပေါ့နော်။ဟိုပြည်မနဲ့ပြည်နယ်တွေကွာဟနေမှုတွေကိုပို့ပြီးတော့ဖွံ့ဖြိုးမှုလူတုပ်ပို့လျှော့ပေါ့ဖြစ်လာအောင်အတွက် budget တွေကိုတိုးပေးဖို့ပေါ့ဒေသဖွံ့ဖြိုးရေးတွေလုပ်ပေးဖို့အဲအဲ့လိုမလုပ်ပေးနိုင်တဲ့အခါမှာလူငယ်လူတွေကအလုပ်ကံမရှိတော့ဘူး။ဟိုစေရုံအလုပ်ရုံဆိုတာလည်းမရှိစေမောင်းကြီးကတာတမန်ဆိုတာလည်းမရှိလမ်းမဆက်တွေကလည်းမကောင်းဆိုတော့မိဖရိုးရလဲဘူးပဲအားကိုးရတယ်ပင်လယ်ပြင်ကိုပဲအဲမိပြီးတော့လှုပ်ဆိုင်ရတယ်ဒါပေမဲ့လေဆိုတာလည်းအဲတနေ့တခြားကျွန်တော်တို့ကရာသီဥတုမှန်တာကတမျိုးဟိုထွန်းတော့ကြာဆင်းလာတာကတမျိုးဈေးကောင်းမရတာကတမျိုးဘောအမခါချက်မရှိဘူးအဲ့လူငယ်လူရဲတွေကအဲ့ဒီမှာအနာကပျောက်သွားတာပေါ့နောက်ပင်လယ်ပြင်မှာလည်းတန်းကတရားစတာရှားပါလာတယ်အဲ့လူငယ်လူတွေကမိဖတွေရဲ့မျက်နှာကိုကြည့်ပြီးတော့မိဖတွေရဲ့လိုအပ်ကိုကြည့်ပြီးတော့သူတို့စားနေရတဲ့ဘဝကယုံထွက်ချင်ကြတာပေါ့နော်အော်ဒါမိဖလည်းအားကိုးလို့မရတော့ဘူးငါတို့ကိုနှိုက်ကလည်းအနာကလမ်းပြောင်းနေပြီပညာတက်ပြီမဲ့လမ်းဆုံးပြီမဲ့ယူအောင်မတွေ့ဘူးအဲ့လိုအရှင်မျိုးပျောက်တဲ့အခါမှာသူငယ်တွေကကိုဒေတာကိုစွန့်ခွာဖို့မလွဲတော့ဘဲနဲ့စွန့်ခွာလာကြတာပေါ့နော်အဲ့ဒါကြောင့်လည်းတိုင်းတစ်ပါးတွေရောက်သွားတယ်အဲစေယုံလေးအလုပ်ယုံအလုပ်အကင်ပေါ်တဲ့ရံမျိုးလို့နော်ဖာကန်လို့အဲ့ဒီနေရာကိုရောက်သွားကြတာပေါ့ဒါကြောင့်ရခိုင်ပြည်နယ်မှာဟိုအရွယ်ကောင်းတွေမရှိသလောက်ဖြစ်သွားပါပြီအမျိုးသမီးနဲ့အဲတက်ကြီးရွယ်ဟိုဘိုင်းကလေးသူငယ်ဘိုင်းတော့ပဲကြာနေအရှူရွာတွေမှာဆိုရင်ဟိုယောက်ျားမရှိလို့
ဟုတ်ကဲ့ပါအဲ့တော့ဒီခိုင်ပြည်နယ်ကဒီအကြတဲ့တွေငွေရရှိနေရတဲ့ဈာထဲမှာဒီအေးအေးအားလည်းလက်နက်ကင်ပြီးတော့ဝင်ရောက်လာတဲ့အချိန်မှာပေါ့နော်ဒီတမရဝနေပြီးတော့ဒါအကျန်းဖက်သမားဖြစ်တဲ့အစိုးရကလည်းအကျန်းဖက်အဖွဲ့အစည်းဖြစ်တဲ့ဆိုပြီးတော့ပြောဆိုနေတဲ့အပေါ်မှာဥပမာတခြားပြည်နယ်တွေမှာလည်းတိုင်းလက်နက်ကင်တိုင်းသားလက်နက်ကင်အဖွဲ့တွေရှိပါတယ်ကချင်ပြည်နယ်မှာလည်းရ
မူဝါဒတည်တည်မရှိဘူးလို့ကျွန်တော်မြင်တယ်။တစ်ဖွဲ့ကြတော့တမျိုးဆက်ဆံတယ်တမျိုးကြတော့တမျိုးဥပမာဆိုဒီတောင်းပလောင်တို့နော် MDA တို့ဟိုဒါဆိုရင်တော့သူတို့ဟိုဆက်ဆံတာကတမျိုးဟောနော်သူတို့ကိုဟို bilateral ထုတ်ဖို့အတွက်တောင်းဝါခွင့်မပေးသေးဘူးဗောနော် NCA အဆင့်ကိုမရောက်သေးဘူး။အော် AA ကြတော့ပူဆိုးတယ်။အဲဟိုအချမ်းဖက်အဖွဲ့စီလို့တတ်မှတ်လိုက်တာဗော။ AA ခေါင်းဆောင်တွေကိုလည်းအချမ်းဖက်နဲ့တရားစွဲတာဗော။အဲအဲ့ဒီလိုမျိုးဟိုဆက်ဆံမှုကညီမျှချင်းဟိုအတူတူပေါ့နော်အခွင့်အရေးအတူတူမပေးတဲ့ပုံမှာဒါတွေဖြစ်လာတာပေါ့အဲ့တော့အတူကတော့ဟိုတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေဆိုတာကိုပိုင်အုပ်ချုပ်ခွင့်ကိုပိုင်ပြဋ္ဌာန်းခွင့်ဖက်ဒရယ်သွားဖို့အဲ့လောက်ထိညှော်မှားပြီးတော့တိုက်ပွဲဝင်နေကြတာပေါ့နော်အော်အတူတူပဲကျွန်တော်ခြုံပြပြောရင်အကုန်လုံးကအဲ့ဘုံဘုံကြီးမှချက်ကအတူပါတယ်အဲ့ကျွန်တော်တို့ကသဘောရိုးနဲ့အဲ့ပြောရရင်တော့ခွဲခခြားဆက်ဆံတော့မထားပဲတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေအကုန်လုံးကိုနော်ဒါငင်းချိုင်းပေါင်အတွင်းကိုဟိုအတိကလုတ်ပိုင်ခွင့်ရှိတဲ့အစိုးရကဖိတ်ခေါ်လို့လိုပါတယ်နော်တွေးဆုံဖို့လိုတယ်ဆွေးနွေးဖို့လိုတယ်ဒါကကျွန်တော်ပြောတာမဟုတ်ပါဘူးဟိုနိုင်ငံရေးသမားတွေအကုန်လုံးနော်ဟိုပြည်သူတွေအကုန်လုံးတောင်းဆိုနေကြတဲ့အဲရင်းငင်းချိုင်းကိုဆွေးနွေးဖို့တောင်းဆိုနေကြတဲ့အခွင့်အရေးဖြစ်ပါတယ်ဒါပေမဲ့ဒီနေ့အေဟာကဦးလို့ခွဲခြားဆက်ဆံပြီးတော့အေဦးဆိုရင်လည်းခိုင်ပြမှာမနေနဲ့ပေါ့နော်လိုက်စားဖို့ပြန်ဆိုတဲ့ပုံစံမျိုးမဖြစ်နိုင်အောက်ခြေရှင်နေမှာလုံးဝကိုဖြစ်နိုင်တဲ့အခြေအနေမျိုးမရှိလို့တဲ့ဟာကိုအဲ့လိုဟိုတောင်းဆိုနေမှာဆိုရင်တစ်ဖက်နဲ့တစ်ဖက်အလားပြောစုံရမယ်ဆိုရင်ဒီငင်းချိုင်းဆွေးနွေးဝေစကောင်းကဘယ်တော့မှရောက်လာမှာမဟုတ်ဘူး။အဲ့လိုမရောက်လာတာနဲ့အမြတ်ဖက်နဲ့တဖက်နာကြီးစိတ်တွေခံစားချက်တွေပူပူလာမယ်။ဟောရခိုင်ပြည်မှာလည်းလူငယ်လူတွေကခုနကလူဖမ်းဆီးတာတို့နှိပ်စက်တာတို့တပ်ဖြတ်တာတို့ဟိုအလိုအကန့်မဲ့ပြီးတော့တခြားနေရာတွေပြောင်းချွေဖို့အတွက်တွားရတာတို့အဲ့ဒီပေါ်မှာရခိုင်ပြည်ကငါတို့ကိုဥပိ္ပခပြုထားတယ်ငါတို့ကိုနှိမ်ချထားတယ်ဆိုတော့ခံစားမှုတွေပူပူများလာတော့ဟောဒါအေးအေးနေနဲ့လည်းရခိုင်ပြည်နယ်ကဟိုလုံးဝအမြင့်ပြဖို့ဆိုတာမလွယ်ဘူး။တော့ဒီလိုတယောက်တယောက်တိုက်နေကြမယ်ဆိုတာတမိုင်းတင်ခန်းစာတွေလည်းအများကြီးပြေးခဲ့ပါပြီ။မနိုင်ပါဘူးတယောက်တယောက်။နော်တော့ဘယ်လိုမှအမြင့်ပြလို့မရဘူး။တစ်ဖွဲ့အဖွဲ့ဟိုရင်းဖြစ်ရင်နောက်တစ်ဖွဲ့ပေါ်လာမှာပဲ။အဲဒီလိုနဲ့ပဲခိုင်မြန်မာနိုင်ငံရဲ့ဒီစီဒီတိုက်ပွဲတွေတိုင်းသားနဲ့ဖြစ်နေတဲ့တိုက်ပွဲတွေဟာပူပူပြီးတော့ကြီးကျယ်လာတယ်။ပူပူပြီးတော့အင်အားကောင်းလာကြတဖက်နဲ့တဖက်။ဟုတ်။အဲ့လိုဖြစ်လာလေတိုင်းပြည်နဲ့နာလေပေါ့။အဲဒါကြောင့်ကျွန်တော်တို့ကတော့ဟိုဒါငင်းချိုင်းရဖို့ဆိုရင်အဓိကကတော့နော်ဖိတ်ခေါ်ကားနာမဲ့လူကနိုင်ငံတော်အစိုးရပဲဖြစ်ပါတယ်တမတော်ပဲဖြစ်ပါတယ်သူတို့မှာအများကြီးတာဝန်ရှိရဲ့မြင်တယ်အဲ့ဒီပုံမှာနိုင်ငံရေးမကစားဘဲနဲ့ပေါ့နော်ယူယူသားသားတိုင်းသားလက်နက်ကအကုန်လုံးဟာလူရှင်သာအတူတူပဲဆိုတဲ့ပုံသားဘုံအမြင်သဘောထားတွေရှိလျင်တော့ငင်းရိုင်းစပွဲဝိုင်းကိုရောက်ဖို့မခက်ဘူးလို့ကျွန်တော်မြင်ပါတယ်ဟုတ
်ကဲ့ပါကျေးဇူးအများကြီးတင်ပါ
ကျေးဇူးပါကျေးဇူ
ခိုင်ပြည်နယ်စီရေးလူမှုရေးဖွံ့ဖြိုးရေးစတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ရခိုင်မျိုးသားပါတီ AMP မြေပုံမျိုးနယ်ကိုစားပြည်သူလူတော်ကိုယ်စားလှယ်ဦးဖေးတန်းကိုဒေါခင်စိုးဝင်းကတည်တံ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ခဲ့ရတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့ Radio စီစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းကျမတို့အခုထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA ရဲ့တနင်္ဂနွေနေ့ညပဲအစီအစဉ်တွေကိုည10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုစတိုက်ထုတ်လင်းမယ့်ဒုတိယပိုင်းနာယူဝက်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြမပြည်မှပေးစာများကဏ္ဍနဲ့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။မြမနိုင်ငံမှာဘာကြောင့်အပြစ်ခတ်ရစေရေမလုံနိုင်သေးတာပါလဲ။ဘလို့အခက်အခဲအတားအဆီးတွေကြုံတွေ့နေရတယ်လဲဆိုတာကိုဒီတစ်ပတ်ဆွေးနွေးတင်ပြပေးမှာပါ။မန်အင်ဂျင်နိုင်ကအကူအညီတင်ဆက်ပေးထားပါတယ်ရှင်။
အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့လက်နက်ကင်လေးဖွဲ့အပြစ်ရလက်မှတ်ထိုးနိုင်ရေးတခါအချိန်ပြန်ပေးလိုက်ရပြန်ပါပြီ။အကြောင်းကတော့အစိုးရတပ်မတော်နဲ့မြောက်ပိုင်းမဟာမိတ်လေးဖွဲ့လို့ခေါ်တဲ့ KIA ကချင်လက်နက်ကင်အဖွဲ့ AA ရခိုင်တပ်ဖွဲ့ကိုကန့်တပ်ဖွဲ့နဲ့တောင်းပလောင်တပ်ဖွဲ့တို့စက်တင်ဘာ18ရက်နေ့ကတွေ့ဆုံကြတဲ့ကျိုင်းတုံဆွေးနွေးပွဲမှာသဘောတူညီချက်ခုနှစ်ချက်ရခဲ့တယ်လို့ဆိုပေမဲ့အဲ့ဒီသဘောတူညီချက်တွေဆိုတာဟာဆက်ပြီးဆွေးနွေးမယ်ဆိုတဲ့သဘောလောက်ဖြစ်နေလို့ပါပဲနိုင်ငံတနိုင်ငံမှာညီညွတ်ရေးလုပ်တော့မယ်ဆိုရင်အရင်ဦးဆုံးဆောင်ရွက်ရတာကနှစ်ဖက်အပြစ်ခတ်ရစေရေးပါအပြစ်ခတ်ရစေရေးရပြီဆိုရင်ပြစ်ခတ်တိုက်ခိုက်နေတာမဟုတ်တဲ့အခြေအနေအောက်မှာနှစ်ဖက်တွဲဆုံညှိနှိုင်းစကားပြောကြဖို့ပါပဲအခုဆိုရင်သမရဟောင်းဦးသိန်းစင်အစိုးရလက်ထက်2012ခုနှစ်နောက်ပိုင်းကစတဲ့ညီညွတ်ရေးလုပ်ငန်းစဉ်ဟာ2013ခုနှစ်လောက်မှာတိုင်းသားလက်နက်ကိုင်တွေနဲ့အပြစ်ခတ်ရစဲပြီး2015ခုနှစ်လောက်အရောက်ဆိုအခြေခံသဘောတူညီချက်တွေရလိမ့်မယ်လို့မျှော်မှန်းပြီးအကောင့်ထဲပို့ခဲ့တာပါအခုဆိုရင်ညီညာရေးလုပ်ငန်းစဉ်စတင်ပြီးတာ၈နှစ်ဝန်းကျင်ကြာလာသည့်အထိတိုင်းသားလက်နက်ကိုင်၄ဖွဲ့နဲ့အပြစ်ခတ်ရစဲရေးမလုံနိုင်သေးပါဘူးဘာကြောင့်အပြစ်ခတ်ရစဲရေးမလုံနိုင်ကြသေးတာလဲဘလို့အခက်ခဲအတားအဆီးတွေကြုံနေရသလဲဆိုတာခုတစ်ပတ်လေ့လာတင်ပြသွားပါမယ
်လက်ရှိမြောက်ပိုင်းမဟာမိတ်လက်နက်ကိုင်၄ဖွဲ့နဲ့အပြစ်ရရေးကိစ္စမှာအဓိကအတားအဆီးသဖွယ်ဖြစ်နိုင်တာကတက်နေရချထားရေးပါအားလုံးသိကြပြီဖြစ်တဲ့အတိုင်းရခိုင်ပြည်နယ်မြို့နယ်တချို့မှာမဟာမိတ်အဖွဲ့ဝင် AA နဲ့တက်မတော်တိုက်ပွဲတွေဖြစ်ပွားနေပါတယ်ဒါကိုတက်မတော်ဘက်ကတောင်းကျမ်းမှုနှိမ်နင်းတဲ့စစ်ဆင်ရေးဆိုပြီးတိုက်ခိုက်ချေမှုန်းနေပါတယ်တကယ်လို့တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့အပြစ်ရကြပြီဆိုရင်ပထမအဆင့်ရောက်တဲ့နေရာကနေပြစ်ခတ်တိုက်ခိုက်မှုရစဲထားရပါလိမ့်မယ်ဒုတိယဖြေရှင်းရမယ့်ပြဿနာကတော့တက်နေရချထားရေးပါတက်မတော်ဘက်ကကင်ဆွဲထားတာကတော့ရခိုင် AA တက်ဖွဲ့ဆိုတာ KIA ကချင်လက်နက်ကိုင်နေမြေမှာပေါ်ပေါက်လာတာဒါကြောင့်ရခိုင်ပြည်နယ်မှာတော့အခြေချခွင့်မပေးနိုင်ဘူးလို့ပြက်ပြက်သားသားပြောထားပါတယ်ဒါကိုရခိုင်တက်ဖွဲ့ကရောသူ့မဟာမိတ်တွေကပါလက်မခံကြပါဘူးဒါနဲ့ပတ်သက်ပြီးတက်မတော်မှာအစ်မြင့်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့အငိမ့်စားအရာရှိကြီးတယောက်ကတော့အေးအေးကိုရခိုင်မှာအခြေချဖို့လက်မခံနဲ့တက်မတော်ရဲ့သဘောထားဟာလက်တွေ့မကျဘူးလို့သုံးသပ်ပါတယ်။ဘလို့ပဲဖြစ်ဖြစ်အပြစ်ရဲ့လက်မဲ့ထိုးရေးပထမအဆင့်မှာဒီအချက်ပါမလာရင်တော့နောက်ပိုင်းခက်ခဲတဲ့ညှိနှိုင်းမှုလုပ်ကြရပါလိမ့်မယ်။တက်မတော်နဲ့မြောက်ပိုင်းလေးဘွဲ့ကြုံနေရတဲ့ဒုတိယအခက်ခဲကတော့အပြစ်ရဲ့စာချုပ်ကိုတဖွဲ့ချင်းစီနဲ့လက်မှတ်ထိုးမလားအားလုံးပေါင်းပြီးလက်မှတ်ထိုးကြမလားဆိုတာပါတက်မတော်ဘက်ကတော့အပြစ်ရဲ့သဘောတူညီချက်ရရင်တဖွဲ့ချင်းစီနဲ့လက်မှတ်ရေးထိုးခြင်းတယ်လို့ဆိုထားပါတယ်တက်မတော်ဘက်ကစဉ်းစားပုံကလက်မှတ်ထိုးထားတဲ့အဖွဲ့တစ်ဖွဲ့နဲ့မပြေမလည်ဖြစ်ခဲ့ရင်အခြားလက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့ပါပြဿနာမဖြစ်ချင်တဲ့သဘောပါဒါကိုမဟာမိတ်လေးဘွဲ့ကလက်မခံပါဘူးအပြစ်ရဲ့စာချုပ်ကိုစာရွက်တရွက်ထဲပေါ်မှာလေးဘွယ်စလုံးကစွစုစည်းစည်းလက်မှတ်ထိုးမယ်ဆိုပြီးရက်ခံထားတာတွေ့ရပါတယ်
။နောက်ထပ်ကြုံရမယ့်ပြဿနာတစ်ခုကတော့အပြစ်ရခိုင်မအောင်စောက်ကြည့်ရေးလုပ်ငန်းစဉ်ပါ။မြောက်ပိုင်းလေးဖွဲ့ဘက်ကတော့ဒီလိုစောက်ကြည့်ရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကိုထည့်သွင်းကျင်တယ်လို့အဆိုပြုထားပါတယ်။တမရော်ဘက်ကတော့ လောလောဆယ်ဒါဝမဆွေးနွေးသေးဘူးလို့ပြောထားသလိုအပြည့်ရလုပ်ငန်းစဉ်တွေမှာအိမ်ကြီးချင်းဖြစ်စေနိုင်ငံတကာဖြစ်စေဘယ်နိုင်ငံကမှပါဝင်စောင့်ကြကြီးရှုတာမျိုးမလိုလားဘူးလို့ထုတ်ဖော်ပြောဆိုထားပြီးဖြစ်ပါတယ်။တမတော်အနေနဲ့အရင်တိုင်းသားလက်နက်ကင်ဆယ်ဖွဲ့နဲ့ NCA လက်မှတ်ထိုးစဉ်ကဒီအချက်တွေကိုကြော်လှားခဲ့ပြီးဖြစ်ပေမဲ့အခု၄ဖွဲ့နဲ့ဆွေးနွေးရမှာအဆင်ပြေပါမလားဆိုတာကတော့စောင့်ကြည့်ရအောင်ပဲအနေထားပါပဲ။တမတော်နဲ့မြောက်ပိုင်း၄ဖွဲ့ကြုံကြရမယ့်နောက်ထပ်အခက်အခဲတစ်ခုကအပြည့်ရစာချုပ်မှာထည့်သွင်းမဲ့ NCA စာချုပ်လက်မှတ်ရေးထိုးကြမဲ့အချိန်စရာပါ။တမတော်ဘက်ကတော့အပြည့်ရစာချုပ်ထဲမှာလက်မှတ်ထိုးပြီးလို့အချိန်ဘယ်လောက်ကြာရဲ့ဥပမာ2လတန်သည်3လတန်သည်ကြာရဲ့ NCA စာချုပ်လက်မှတ်ရေးထိုးပါမယ်ဆိုတဲ့ကတိကဝတ်မျိုးထည့်သွင်းထားကြင်တာပါ။ဒါပေမဲ့ဒါကိုမြောက်ပိုင်း၄ဖွဲ့ဘက်ကလက်ခံနိုင်ပေမို့မရှိပါဘူး
။လက်ရှိသူတို့စဉ်းစားပုံကတော့အစိုးရတက်မတော်နဲ့နှစ်ဖက်အပြည့်ရဲ့စာချုပ်ချုပ်နိုင်ခဲ့ရင်တော့ NCA စာချုပ်မှာပါဝင်ဖို့ကိစ္စကိုတော့သူတို့ရဲ့မဟာမိတ် FBNCC အဖွဲ့ဝင်ဝမိုင်းလာSSPP ရှမ်းတက်ဖွဲ့တွေနဲ့အတူတကွရင်ဆိုင်ဖို့ပြင်ဆင်ထားကြပုံရပါတယ်။ဒါကြောင့်အပြည့်ရဲ့စာချုပ်ထဲမှာ NCA စာချုပ်လက်မှတ်ထိုးရမယ့်အချိန်စရာတိတိကျကျထည့်သွင်းမှာကိုမြောက်ပိုင်း၄ဘွဲ့မလိုလားပါဘူး။ဒီအချက်တွေကိုဆွေးနွေးကြော်လွန်နိုင်တော့အစိုးရတက်မတော်နဲ့မြောက်ပိုင်း၄ဘွဲ့နှစ်ဖက်အပြည့်ရဲ့စာချုပ်လက်မှတ်ရေးထိုးနိုင်မယ်လို့မျှော်လင့်ရပါတယ်။ဒီနေရာမှာအရေးကြီးဆုံးကတော့တက်မတော်ရဲ့ရည်တည်ချက်ပါပဲ။သမရဟောင်းဦးသိန်းစိန်လက်ထက်တိုင်းသားလက်နက်ကင်တွေနဲ့အပြည့်ရဲ့လက်မှတ်ထိုးရေးငင်းငိမ့်လုပ်ငန်းစဉ်အကောင့်ထဲပေါ်ရမှာလက်တွေ့ကြတဲ့လိုင်လျောမှုအများကြီးလှုပ်ခဲတာတွေ့နိုင်ပါတယ်။ငင်းငိမ့်လှုပ်ဖို့စပြီးကန့်လန့်ခြင်းကစတိုင်းသားလက်နက်ကင်တွေကိုနေကြားဆောင်တက်ဒါမှမဟုတ်ပြည်သူစစ်ပဲလုပ်ရမယ်ဆိုတဲ့စကားမျိုးမပြောတော့ပါဘူး။ငင်းငိမ့်ရဲ့သဘောတူညီချက်မရသေးမီစကြာတိုင်းသားလက်နက်ကင်တွေကိုသူတို့ရဲ့နိုင်ငံရေးအဖွဲ့အစည်းနဲ့လက်နက်ကင်တပ်ဖွဲ့တရှိခွင့်ခွင့်ပြုပေးထားတဲ့ပြင်ထိ ंछ ုပ်ထားတဲ့နေမြေတွေကိုလည်းအတိအမှတ်ပြုပေးခဲ့ပါတယ်။ဒါရင်မကတိုင်းရင်းသားတွေဘက်ကတပ်ဖွဲ့ချင်းစီနဲ့စကားမပြောချင်ဘူးစုပေါင်းပြောချင်တယ်ဆိုတော့လေစုဖွဲ့ပြီးပြောခွင့်ဆွေးနွေးခွင့်ပေးရုံမကလက်နက်ကင်ဖွဲ့တွေရဲ့ညီလာခံလုပ်တဲ့ကိစ္စမျိုးမှာပါအကူအညီပေးခဲ့ပါသေးတယ်။ဒီအခြေအနေတွေအားလုံးမှာတပ်မတော်ဟာအစိုးရနဲ့တသားတည်းရပ်တည်ခဲ့တာတွေ့ရပါတယ်။
ဒီလိုနီးနဲ့နှစ်ဖက်သဘောတူတဲ့ NCA စာချုပ်တစ်ခုရလာပြီမဲ့တကယ်တမ်းလက်မှတ်ထိုးဖို့ဖြစ်လာတဲ့အခါလက်ရှိတိုက်ပွဲတွေဖြစ်နေတဲ့လက်နက်ကင်၃ဖွဲ့ကိုပါဝင်ခွင့်မပေးရကနေငင်းညာရေးအကောင့်ထဲပေါ်မှုအခြေအနေနောက်ဆုတ်သွားခဲ့ရတာဖြစ်ပါတယ်။ဒီအတွက်တမတော်အနေနဲ့ငင်းညာရေးကိုတကယ်လိုလားတယ်ဆိုရင်အရင်အစိုးရလက်ထက်ကရပ်တည်ခဲ့သလိုပြဿနာတွေကိုလက်တွေ့ကျကျရင်ဆိုင်လိုက်လျောတင်တာလိုက်လျောဖို့မတင်တာတွေအတွက်လဲပြက်ပြက်သားသားရပ်ခန့်ရင်ဆိုင်လို့ရပါတယ်။ဒါမှသာမြောက်ပိုင်း၄ဖွဲ့နဲ့အပြစ်ခတ်ရက်စေးရေးဆိုတဲ့ငင်းညာရေးရဲ့အနှိမ့်ဆုံးအဆင့်သဘောတူညီချက်တစ်ခုရနိုင်မှာဖြစ်ကြောင်းပ
ါ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်ကိုနားဆင်ခဲ့ရပြီးအခုတော့လာမယ့်အင်္ဂါညတိုက်ရိုက်လေလိုင်းစီစဉ်မှာဘာရီဆွေးနွေးကြမလဲဆိုတာကိုအတည်ပြုပါရစေရှင်။
ရရှိမြန်ခင်အခုရပိုင်းလုပ်နေတဲ့ကုလသမဂ္ဂလူခွင့်ကောင်စီပုံမှန်အစည်းအဝေးမှာမြမရေးနေပတ်သက်လို့ကုလသမဂ္ဂလူခွင့်တာဝန်ရှိသူတွေကအစည်းအဝေးတွေတင်ပြတဲ့နေရာမှာမြမနိုင်ငံတွင်းလူခွင့်ချိုးဖောက်မှုတွေကိုနိုင်ငံတကာခုံရုံးမှစစ်ဆေးဖို့ကိစ္စတွေကိုဇောင်းပီးတင်သွင်းလာပါတယ်။ဒီနေရာမှာမြမရတအစုရခေါင်းဆောင်ဒေါန်ဆန်းစုချီဟာဒီလူခွင့်ချိုးဖောက်မှုတွေမှာဘလောက်ထိတာဝန်ရှိခဲ့သလဲနိုင်ငံတကာခုံရုံးတွေအထိကိုဒေါန်ဆန်းစုချီစစ်ဆေးခံလာရပွဲရှိသလားဒီပေါ်မှာနိုင်ငံတကာကစိတ်ဝင်စားလာပါတယ်။ဒါကြောင့်မလို့လာမယ့်အင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဒီကိစ္စပေါ်မှာသုံးသပ်ဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလူရဲသရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားတွေကိုစာနဲ့ဖြစ်စီတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-9954ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@viewnews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမှန်းကြမဲ့သရရှင်တို့ကိုကျေးဇူးပါတယ်ခင်ဗျာ
။အင်္ဂါညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့အတွက်ထပ်မံဖိတ်ခေါ်ရင်းအခုဆက်ပြီးတော့မိုက်အီးတန်နာကျိုးစီစဉ်တင်ဆက်နေကြမြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်။
င်္ဂလာပါရှင် VOE ရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်နောက်ပိုင်းမှာတော့သောရရှင်ရဲ့ချင်းချင်းပေးပို့လာတဲ့မြစ်တာတိလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်နော်အခုတော့ VOE သောရရှင်ရဲ့ကျမတို့စီကို Facebook Messenger အသုံးပြုပြီးတော့ရေးလာကြတဲ့စာတို့လေးတွေအမှတ်ချက်လေးတွေကိုဖော်ပြပေးခြင်းပါတယ်အမေသားနေမင်းဆိုတဲ့သောရရှင်ရေးလာတာမှာတော့ဒီသောရရှင်ကမလေးရှားကပါဗီဒီယိုကိုအမြဲအစင်နားဆင်နေပါတယ်တဲ့မင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေအားလုံးကျန်းမာကြပါစေလို့ဆုတောင်းမေတ္တာပို့သပါတယ်တဲ့ခက်တူတူပါပဲဟုတ်ကဲ့ပါဒီလိုစာမျိုးကတူတူရှိရှိစာရေးပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ် VOE အစီအစဉ်တစ်ခုမှာပါဝင်ခြင်းလို့ဆိုပြီးမေးလာတဲ့သောရရှင် area ကတော့အင်္ဂါညဆွေးနွေးပွဲအတွက်ဘယ်လိုပါဝင်လို့ရပါမလဲတဲ့ဟုတ်ကဲ့အဲ့ဒီညမှာပဲလည်းပြန်ချပေးထားပါတယ်ဒီ Messenger ကနေစာပြန်ထားတာပါဖုန်းနံပါတ်နဲ့ပါဝင်ခြင်းနဲ့ဆိုရင်တော့ဒီဆက်သွယ်ရမယ့်ဖုန်းနံပါတ်နဲ့နာမည်ကိုပို့လိုက်ပါကျမတို့ပြန်ဆက်သွယ်ပေးပါမယ်ဒါမှမဟုတ်ဖုန်းနံပါတ်နဲ့မပါခြင်းပဲနဲ့ဟိုစာရေးပြီးတော့ကိုပြောတဲ့အကြောင်းအရာကိုရေးပြခြင်းနဲ့ဆိုရင်လည်းအဲ့ဒီညမှာပဲရေးလိုက်လို့ရပါတယ် email လည်းပို့လို့ရပါတယ်တချို့တွေလိုမျိုးအတန်ကိုဒိုက်ရိုက်လေးလိုင်းမှာတော့ဒိုက်ရိုက်တော့မပြောချင်ဘူးဒါပေမဲ့အတန်သွင်းပြီးပို့ချင်တယ်ဆိုရင်လည်းကိုအဲ့ဒီနေကဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်တဲ့ကိုပြောချင်တဲ့အကြောင်းအရာကိုအတန်ဖမ်းပြီးတော့အိမ်မေးကပဲဖြစ်ဖြစ် Facebook Internet ကပဲဖြစ်ဖြစ်ပို့လိုက်ပါရှင်ကျမတို့ဒီအဲ့ဒီအတန်ဖိုင်ကိုတီးဖြတ်ပြီးတော့အသုံးပြုပါတယ်ကျေးဇူးတင်ပါတယ်ရှင်ဥမောင်ဆိုတဲ့ VOE သွားရှင် Facebook မှာရေးလာတာကသတင်းတင်ပေးတဲ့အတွက်ကျေးဇူးပါနောက်ထဲတင်ပေးပါအောင်နော်တဲ့အမြဲအားပေးနေပါမယ်လို့ဆိုပါတယ်ဟုတ်ကဲ့အထူးဝမ်းသာပါတယ်ရှင်TGI ဆိုတဲ့သောရရှင်ကတချင်းလေးတောင်းကျင်လို့ပါတယ်ဟုတ်ကဲ့တချင်းတောင်းကျင်တဲ့သောရရှင်တွေကိုကျွန်မအမြဲတမ်းပြောခဲ့ပူပါတယ်ကျွန်မတို့စီကိုအခုဒီသောရရှင်က Messenger ကိုအသုံးပြုပြီးတော့စာရေးတာမလို့ဒီနေရာကနေပြီးတော့စာရေးပြီးတော့တောင်းဆိုနိုင်ပါတယ်လို့ပြောချင်ပါတယ်ဒါမှမဟုတ်လည်း email ကနေပြီးတော့ burmese@voanews.com email ပို့ပြီးတော့တောင်းနိုင်ပါတယ်စာရိတ်ကစာထည့်မယ်ဆိုရင်လည်းအဆင်ပြေပါတယ်ကျွန်မဒီအစီအစဉ်နောက်ဆုံးမှာကျွန်မတို့စီကိုစာရင်းနိုင်မယ့်လိပ်စာအတိအကျဖော်ပြပေးပါမယ်နော်အကယ်၍ဟိုအဲ့လိုတချင်းတောင်းတဲ့နေရာမှာလဲဘသူကနေပြီးတော့ဘသူဆိုတဲ့ဘာတချင်းကိုတောင်းချင်တာလဲတချင်းကောင်းစဉ်ကဘာပါလဲပြီးတော့ဘသူအတွက်ရည်ညွှန်းပြီးတော့တောင်းပေးချင်တာလဲဆိုတာကိုပြည့်ပြည့်စုံစုံလေးရေးပေးလိုက်ပါကျေးဇူးတင်ပါတယ်ရှင်ဘာချီဆိုးဆိုတဲ့သောရရှင်ကလည်းမဲထနာကျော်ရဲ့မြန်မာပြည်မှာပေးစာအစီအစဉ်မှာပြောချင်ပါတယ်တဲ့ VOA ဝိုင်းတော်သားတွေအားလုံးကျန်းမာပါစေဖြစ်နိုင်ရင်သတင်းတွေကြီးညာပြီးတိုင်းဝါရှင်တန် DC ရဲ့စင်တော်ကြီးကိုကြီးညာပေးစေချင်ပါတယ်တဲ့ဟုတ်ကဲ့ပါဘာကြီးဆိုရင်ကျမတို့ကဒီအတန်လွှင့်နဲ့နောက်ွယ်ကအကြောင်းအရာတချို့လှုပ်ဝှက်ချက်လေးပေါ့လေအဲ့ဒါပြောရမယ်ဆိုတော့ကျမတို့ကဟိုအတန်လွှင့်ပြီးလို့သတင်းတွေပြီးသွားတဲ့အခါမှာအများနဲ့အချိန်ကကတ်နေပြီးတော့ကျမတို့အစီအစဉ်ဆုံးရမယ့်အချိန်မျိုးရောက်တတ်ပါရင်အဲ့ဒါဆိုကျမတို့ကကိုယ့်ဘာကိုဥပမာပေါ့လေဟိုပြောချင်တဲ့အကြောင်းအရာတွေကိုရေးထားတာဒီဘိုက်ဆိုရင်အိမ်မှာအဲ့ဒီဘိုက်ကိုကျန်တဲ့အချိန်အပိုင်းခြားကိုလိုက်ပြီးတော့ဖြတ်ပြီးတော့ဟိုအဆင်ပြေအောင်အချိန်နဲ့လိုက်ပြီးတော့ညှိပြောရပါတယ်ဒါကြောင့်မလို့ပြောချင်တာကတော့အချိန်အရန်နေတယ်ဆိုတာမျိုးပါဒီအစီအစဉ်ပြီးသွားတဲ့အခါမှာအရှိပိုင်းကအစီအစဉ်တွေကနေပြီးတော့အချိန်နဲ့နေနေယူလာတဲ့အခါမှာနောက်ဆုံးမှပြောချင်တာတွေအကုန်မပြောနိုင်ပဲဖြစ်တတ်ပါရဲ့ရှင်ဒါကြောင့်မလို့ဟိုအဲ့လိုမျိုးဒီဆန်တော်ချင်းကိုတသက်ကြီးညာပေးဖို့ဆိုတာတော့ကျွန်မထင်တယ်တိတ်ပြီးတော့ကြီးညာပေးမယ်လို့ဆန္ဒရှိနေတယ်ကျွန်တော်တို့ဟိုကြံသွားမှာပဲလို့ထင်ပါတယ်ဟိုဘာကြီးဆိုတီးကျင်နေတာကိုလည်းကျွန်မကနားလည်ပြီးတော့ဟိုလွယ်လွယ်ကူကူစကားနဲ့ပြောရရင်တော့အခုလောလောဆယ်ကျွန်တော်တို့ဝါရှင်တန် DC မှာနေရသည့်အချိန်ဖြစ်ပါတယ်ဆောင်းရသည်ရောက်ရင်တော့ဆောင်းရသည်အချိန်ကိုပြောင်းသွားရပါတယ်အဲကြိုင်မြန်မာနိုင်ငံရဲ့အချိန်ဟိုအကွာချနည်းနည်းရွေ့သွားပါတယ်အခုလောလောဆယ်ဆိုရင်တော့ကျမတို့နဲ့မြန်မာနိုင်ငံနဲ့ကမနေ့နဲ့ညကျမတို့စီကနောက်ကြပါတယ်ကမ္ဘာအနောက်ဖက်ချမ်းဖြစ်နေတာမလို့မနေ့နဲ့ညမှာမှပြောင်းပြန်လုပ်ပြီးတော့ကျမတို့တနအိခွဲပေါင်းလိုက်ပါမြန်မာနိုင်ငံမှာမနေ့ဆိုရင်ကျမတို့စီမှာညလို့သတ်မှတ်မြန်မာနိုင်ငံမှာညဆိုရင်ကျမတို့စီမှာအဲ့ဒီနေ့ရဲ့မနေ့လို့သတ်မှတ်လို့ရပါတယ်ဥပမာဆိုရင်ဒီလိုနေ့မျိုးဆိုရင်မြန်မာနိုင်ငံမှာတနင်္ဂနွေနေ့ညပိုင်းည9နာရီအစီအစဉ်နားဆင်နေရတဲ့ဆိုရင်ကျမတို့စီမကတနင်္ဂနွေနေ့မနေ့ပိုင်းမနေ့10နာရီခွဲပါအဲ့တော့ကျမတို့ကအမြဲတမ်းည9နာရီအစီအစဉ်ကိုဒီ Washington DC စံတော်ချိန်ရဆိုရင်တော့တနင်္ဂနွေနေ့မနေ့10နာရီခွဲမှာအတန်လွှင့်ပါတယ်ရှင်ဒါမဲ့လည်းဒီလိုပြောလို့ဒီအော်တိုဘာလာမှာကျမတို့စောင်းတွင်းအချိန်ပြောင်းရမှာမလို့စောင်းတွင်းအချိန်ကျရင်အချိန်ကတနင်္ဂနွေခွဲမကွာတော့ဘဲနဲ့နာရီဝက်ပဲကွာပါတယ်ဟိုမြန်မာနိုင်ငံနဲ့ပြောင်းပြန်လုပ်ပြီးတော့ပေါ့လေလောလောဆယ်တော့မှတ်ထားလို့ရတာကမြန်မာနိုင်ငံနဲ့ဆိုရင်နေ့နဲ့မနေ့နဲ့ပြောင်းနောက်ပြီးသွားရင်ကျမတို့ Washington DC စံတော်ချိန်ကိုတနင်္ဂနွေခွဲရှေ့ပေါင်းပြီးတော့စဉ်းစားကြည့်လိုက်ပါမြန်မာနိုင်ငံမှာတနင်္ဂနွေဆိုရင်ကျမတို့စီမှာ2နာရီခွဲဖြစ်ပါတယ်မြန်မာနိုင်ငံမှာနေ့ဆိုရင်ကျမတို့စီမှာညဖြစ်ပါတယ်ရှင်နားလည်သဘောပေါက်မယ်ထင်ပါတယ်နော် မထွေးဆိုတဲ့တော်ရရှင်ကတော့ VOE ကနေတချို့အစီအစဉ်လေးတွေထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်ဟုတ်ကဲ့ဗာများနားထောင်ကြနေပါလေ
မင်္ဂလာပါ VOE တင်းရီနေမြမပြည်မပေးစာမှာရုပ်ရှင်သရုပ်ဆောင် Academy မင်းသမီး .aet နဲ့ဒေါ်နင်းရယ်ဆန်ဟာတာသရုပ်ဆောင်ဒေါ်တန်းရွှေတို့ရဲ့ဘဝဖြတ်သန်းမှုများကိုအမျိုးသမီးကဏ္ဍမှာတင်ဆက်ပေးပါလို့တောင်းဆိုချင်ပါတယ်ရှင်ပြီးတော့ရှင်းလေးလုံးမှာယနေ့အထိပြည်သူတွေအတွက်စိတ်ဓာတ်ရောခံယူချက်ပါပြင်းပြခိုင်မာစွာရည်တည်နေသေးတဲ့အနည်းပညာရှင်တွေကိုလည်းဂုဏ်ယူလေးစားတဲ့အတွက်ဒီအထက်မှာဖော်ပြထားတဲ့ Academy များနဲ့နောက်ထပ်တစ်ယောက်အနေနဲ့ Academy ဒေါ်ခင်တီလာထွန်းတို့ရဲ့ဘဝဖြတ်သန်းမှုကိုအမျိုးသမီးကဏ္ဍမှာနားဆင်ကြပါတယ်ရှင်
။ဟုတ်ကဲ့မတ်ထွေးကအခုလိုပြောသွားတာပါ။ဟုတ်ကဲ့မတ်ထွေးပြီးခဲ့တဲ့တစ်ပတ်ကပဲကျွန်တော်တို့ဟို VOE ရဲ့အပတ်စဉ်ရုပ်မြင်သံကြားမဂ္ဂဇင်းအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့တိကျပြောရမယ်ဆိုရင်တော့တင်းငွေအစီအစဉ်မှာထုတ်လွှင့်ပေးသွားတဲ့သူ့အကြောင်းအစီအစဉ်မှာဒီမတ်ထွေးကပြောသွားတဲ့ထဲကတယောက်ဖြစ်တဲ့Academy နွဲ့နွဲ့ဆန်းရဲ့အကြောင်းသူပြောထားတဲ့ကိုပိုင်အကြောင်းကိုဒီသူ့အကြောင်းအစီအစဉ်ကနေဖော်ပြပေးသွားပါရရှင်အဲ့ဒါပြန်ပြီးတော့ကြည့်ရှုလို့ရပါတယ်ကျွန်တော်ရဲ့ VOA မြန်မာပိုင်း online စာမျက်နှာဖြစ်တဲ့ bambi.voanews.com မှာလည်းကြည့်ရှုလို့ရပါတယ်ဒါမှမဟုတ်ရင်လည်းကျွန်တော် VOA Facebook စာမျက်နှာမှာလည်းတွားပြီးတော့ကြည့်လို့ရပါတယ်နော်ဒေါ်နွဲ့ဆန်းအကြောင်းသူကိုယ်တိုင်ပြောပြတဲ့သူ့အကြောင်းအစီအစဉ်ဖြစ်ပါတယ်ရှင်အတိုင်းသားဒေတာတွေကဖြစ်နေတဲ့ပြိပခါတွေနဲ့ပတ်သက်ပြီးရေးလာတဲ့သောရရှင်ရဲ့စာတွေကိုအခုဆက်ပြီးတော့ဖော်ပြပေးချင်ပါတယ်ရှင်။မင်းမြတ်သူဆိုတဲ့သောရရှင်သူ့ရဲ့ထင်မြင်ယူဆချက်ကိုရေးလာတာအခုဖော်ပြပေးချင်ပါတယ်။သူကတော့ဒီမြန်မာနိုင်ငံအနောက်ချမ်းကပြိပခါတွေနဲ့ပတ်သက်ပြီးရေးလာတာဖြစ်ပါတယ်
။ဗမာစစ်တပ်ဟာတိုင်းသားတွေကိုဘယ်တော့မှနေရာပေးမှာမဟုတ်ဘူး။ရခိုင်ပြည်နယ်ဆိုအဝေးကြီးပဲ။ဘာကြောင့်လဲဆိုတော့ချောက်ပြည်တော်ဝါတိုင်းဝင်ကိုတရုတ်ကရောင်းစားထားတယ်။နောက်ပြီးကလတန်စီမံကိန်းကိုအိန္ဒိယကိုရောင်းစားထားတယ်။တကယ်လို့ရခိုင်တပ်မတော်အေးနဲ့ငြိမ်းချမ်းရသွားရင်ရခိုင်လူထုကိုခွဲတန်းပေးရမှာကိုတော့ကြောက်လို့အဖြစ်အောင်နေမီဘာလို့ညာလို့နဲ့စစ်ဗိုလ်ချုပ်တွေနဲ့ NLD အစိုးရနဲ့ပေါင်းပြီးဝါဒဖြန့်နေတာအဖြစ်အောင်နေမီဆိုရခိုင်ပြည်အရင်ကဘာလို့မတိုးတက်လဲတမိုင်းကိုပြန်ကြည့်ပါရှင်းရှင်းပြောရရင်ကြောက်ဖြစ်တဘာဝတန်ခွင့်နဲ့ကလတန်စီမိုင်ကိန်းကရတဲ့အကျိုးမြတ်တွေကိုစစ်ဗိုလ်ချုပ်တွေသူတို့မိသားစုကောင်းစားရေးအတွက်ခွဲဝေလိုက်ကြပြီအခုလက်ရှိအေးရခိုင်တပ်မတော်ကိုရခိုင်ပြည်မှာနေရာပြလိုက်ရင်သူတို့အကျိုးစီးပွားကိုယ့်အကူပြန်တွေးကြည့်ပ
ါဒီတော်ရရှင်ကဗမာစစ်တပ်ကတိုင်းရင်းသားတွေကိုဘယ်တော့မှနေရာပေးမှာမဟုတ်ပါဘူးလို့အခိုင်အမာဆိုလာပါတယ်ဒီချိန်မှာပဲဒီစာနဲ့နည်းနည်းဟိုဆက်ဆက်တဲ့စာနောက်တစ်စောင်မှာတော့ဖိုးလာမင်းဆိုတဲ့တော်ရရှင်ရေးလာတာပါ VOA သတင်းတောက်တွေတိုင်းရင်းသားတယောက်အနေနဲ့ရင်ဖွင့်ပြခြင်းပါတယ်ငင်းငင်းရေးဆွေးနွေးပွဲဆိုဒီမှာမြန်မာနိုင်ငံမှာဟန်ပြလှုပ်ဆောင်နေခြင်းဟုသာသုံးသပ်ခြင်းပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ်
တိုင်းရင်းသားတွေစစ်တိုက်နေတာကိုပိုင်ပြဋ္ဌာန်းခွင့်ရကျင်လို့တိုက်နေတာပါပျော်လို့စစ်တိုက်နေတဲ့တိုင်းရင်းသားတွေမရှိဘူးဆိုတာ VOA သတင်းတောက်တွေလည်းသိရှိမယ်လို့ထင်ပါတယ်စစ်တိုက်တယ်ဆိုတာအချိန်ကုန်ငွေကုန်လူသေးစတဲ့ဆုံးရှုံးမှုတွေလည်းအများကြီးရှိပါတယ်ကိုအိမ်ကနေထွက်ပြီးတော့မိသားစုကိုခွဲတယောက်တည်းတော်တဲ့ကိုဘယ်သူမှမသွားကြမှာဘူးအစိုးရနဲ့တပ်မတော်ကပြောနေတဲ့ဇပွဲပေါ်ကငင်းငင်းဆိုတာလည်းဟန်ဆောင်ငင်းငင်းရေးသာဖြစ်တယ်လို့ယူဆပါတယ်ဘာလို့လဲဆိုတော့ဒီလောက်လက်နက်ကင်တိုက်နေတာတော့ဒန်းတူခွင့်ရမပေးဘဲစပွဲပေါ်မှာငင်းငင်းလှုပ်ပြီးတော့အပြေရှာပါပြောနေတဲ့အစိုးရနဲ့မြမတက်မတော်အမိခံဗမာစစ်တပ်စကားဟာမွေးကင်းကကလေးတယောက်စကားပြောတဲ့တည်းဆိုတာကိုယုံလိုက်တာမှလွယ်ပါသေးတယ်တိုက်ဖို့စစ်သားကိုရင်ပြည်သူလူထုကိုငွေနဲ့စစ်တိုက်ခိုင်းမှာပါ VOA သတင်းဌာနကိုယင်ဖွင့်မယ်ဆိုရင်လေမြမစစ်တပ်အမိခံဗမာစစ်တပ်ရဲ့ဒီတိုင်းရင်းသားဒေသတွေမှာလူခွင့်ချိုးဖောက်တဲ့အကြောင်းတွေကိုတရက်ကို24နာရီတိုင်တိုင်ထိုင်ပြောရင်လေကိုနိုင်မယ်မထင်ပါဘူး
ဒီတော့ရှင်က VOA သတင်းတောက်နေတဲ့တကွာ VOA ဝန်ထမ်းတွေအစင်ထာဝရလေးစားလျက်ရှိပါတယ်အားလုံးကျန်းမာပါစေလို့လည်းဆုတောင်းပေးလာပါတယ်ဒီတော့ရှင်တွေကမြန်မာနိုင်ငံကတိုင်းရင်းသားဒေသပြည်ပခါတွေနဲ့ပတ်သက်ပြီးတော့နောက်ပြီးတော့ငင်းငင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတော့တို့ရဲ့အမြင်တွေကိုလွတ်လွတ်လပ်လပ်ရေးသားလာကြတာဖြစ်ပါတယ်ရှင်ကျွန်တော်တို့ VOA ကဒီလိုစာမျိုးတွေကိုအမြဲတမ်းဖော်ပြပေးနေပါတယ်နော်VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကို မြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ကော်ဗီရီတော်ရရှင်တွေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနဲ့ဖြောပြပေးခြင်းပါလေရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်။ပြင်းဦးလွင်မျိုးကမောင်လေးကြော်စွာဝင်းကနေပြီးတော့ဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တချင်းလေးတောင်းဆိုခြင်းပါလေတဲ့။ကျေးသီးမျိုးနဲ့လုံဖူးရက်ွက်ကညီလေးစိုင်းတန်အောင်ခေါ်စိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါလေတဲ့။ View အဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်။ဒီတော့ဒီတစ်ပတ်ဒီတော်ရရှင်တောင်းဆိုထားတဲ့ဒီဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းလေးနဲ့ဖြောပြပေးကြပါလေ။ဒီတခြင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်နဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြပါအောင်နော်။
လူချင်းနာတွေကုန်တန်းယူသွားပါငါတို့ကူတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ကြောင့်မသိတဲ့လူသားအဝတ်ကျွေးရှိသမျှချေပါတခုတာငါတေးတေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်မပစစ်တမ်းမှုမရှိတဲ့ဒီဓာတ်ကိုမပြန်လဲကနှုတ်လို့ယူပါရှိသမျှအကုန်ပေါ်အခါရှိနေသူရန်ကိုစုံကထွားသွားပါnerai sao que nesse pa pare papa do chine de cole sana mane cho la jin lo 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 la re sana do pre o ta bare sin jin yin a sai phi ge ani song yan tu ko ma chue da ka
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါလိမ့်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်ရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မနာနဲ့တိတ်ခပြတ်ထွက်သွားပါ Peace
မအေးတနာကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနှာစင်ခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့မခင်ဖြူထွေးနဲ့ကိုငင်းညံတို့စီစဉ်တင်ဆက်ပေးထားတဲ့ထူးခြားစံပြသတင်းများစီစဉ်ကိုနှာစင်နိုင်ပါပြီရှင
်။ဂျော်ဂျီယာနိုင်ငံကအသက်29နှစ်အရွယ်အားကစားသမားတစ်ယောက်ဟာတမမစ်အတွင်းလက်မနှစ်ဖက်နဲ့ဒိုက်အမြန်ဆုံးထိုးနိုင်တဲ့ကမ္ဘာစံချိန်ချိုးသွားပါတယ်။ပြီးခဲ့တဲ့အပတ်ကမြို့တော်တီပလီစီမှာတိုက်ထိုးပြခဲ့တာဖြစ်ပြီးတမနစ်အတွင်း59ချိန်တိုက်ထိုးပြနိုင်တဲ့အတွက်ဂင်းနီကမ္ဘာစံချိန်ချိုးသွားခဲ့တာပါအရင်စံချိန်ဟောင်းကတော့43ကဖြစ်ပြီးဂျော်ဂျီယာနိုင်ငံကတိုက်လူကြီးတွေကအကဲဖြတ်ခဲ့ပြီးတော့အသိမဲ့ပြူလက်မှတ်ထုတ်ပေးခဲ့ပါတယ်အခုရလည်းအတွက်ကျင်းနေပြီးတော့သူ့အနေနဲ့အခောက်တရာရအောင်ဆက်ပြီးလေ့ကျင့်အောင်မယ်လို့ဗက်ကူဝါကပြောပါတယ်ကမ္ဘာဂင်းနီအဖွဲ့ကြီးကတရားဝင်အသိမဲ့ပြုဖို့ကတော့12ပတ်လောက်ဆောင်ရမယ်လို့ဂျော်ဂျီယာစံချိန်စောင့်ကြည့်အဖွဲ့ကပြောပါတယ်တမနစ်အတွင်း43ချိန်လက်မနှစ်ဖက်ထဲနဲ့တိုက်ထိုးတဲ့စံချိန်ကိုတော့ပါကစ္စတန်နိုင်ငံကရာချီမြို့ကအစက်ဟနစ်က2018ဖေဖော်ဝါရီလတုန်းကစံချိန်ချိုးခဲ့ပူပါတယ်ရှင်
။ဗ
ဂျပန်နိုင်ငံမှာကျင်းပနေတဲ့ကမ္ဘာဖလားရက်ဘီပြိုင်ပွဲဖွင့်ပွဲမှာပထမအဦးဆုံးသုံးမဲ့ဝစ်စကီကိုဗြိတိန်နိုင်ငံကစပိန်သမား2ယောက်ဟာစပိန်စီးပြီးတော့သွားပို့ခဲ့ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကနေမိုင်ပေါင်း 12,500 နီးပါးကိုစပိန်စီးဖျက်ချော်ခဲ့တာပါ။သူတို့2ယောက်ဟာလန်ဒန်ကနေဖေဖော်ဝါရီလတည်းကခရီးထွက်လာခဲ့တာဖြစ်ပြီးတော့စက်တင်ဘာလ20ရက်နေ့မှာစတင်ခဲ့တဲ့ရုရှားနဲ့အင်ရှင်ဂျပန်ကစားတဲ့ဖွင့်ပွဲအတွက်ဒိုင်လူကြီးနိုင်ဂျယ်ဝစ်ဆဲကိုဝီစီယူလာပေးခဲ့တာပါ။သူတို့9ဦးဟာနိုင်ငံပေါင်း28နိုင်ငံကိုဖျက်ချော်တာမှာရပောင်း231ရက်ကြာခဲ့ပါတယ်။အခွင့်အရေးအတူမရတဲ့ဆင်းရဲတဲ့ကလေးတွေအကြောင်းလူသိပုံများလာစေဖို့ Passive Bell လို့နာမည်ပေးထားတဲ့ကလေးများရန်ပုံငွေပရာဟိတာအဖွဲ့ကမ္ဘာရက်ဘီအဖွဲ့ချုပ်နဲ့ပူးပေါင်းရန်ပုံငွေရှာခဲ့တာလည်းဖြစ်ပါတယ်။သူတို့ဟာဒီရွှေရောင်ဝစ်စီကိုဖွင့်ပွဲမတိုင်ခင်တိုကျိုအားကစားရုံကြီးကိုအောင်အောင်မြင်မြင်ပေးပို့နိုင်ခဲ့ပါတယ်။သူတို့9ဦးဟာကမ္ဘာရက်ဘီပြိုင်ပွဲကြည့်ဖို့အတွက်နောက်ထပ်သတင်း6ပတ်ကြာဂျပန်နိုင်ငံမှာနေထိုင်မှာဖြစ်ပါတယ်ခင်ဗျာ။
2020ခုနှစ်ကမ္ဘာဂင်းနစ်စံချိန်စာအုပ်ထဲကထူးထူးခြားခြားကမ္ဘာစံချိန်လေးတွေကိုပြောပြပါအောင်မယ်။ပိုလန်နိုင်ငံကကမ္ဘာအပုဆုံးမြင်းလေးတစ်ကောင်ဖြစ်တဲ့ဘွန်ဘယ်ကအမြင့် 22.36 လက်မနဲ့စံချိန်တစ်တင်လိုက်ပါတယ်။ဘူစီပေါင်းလုံးလေးလို့နာမည်ခေါ်တွင်တဲ့ဒီမြင်းလေးဟာခွာကနေပကုန်းအထိအမြင့်တပေ7လက်မပဲရှိတာဖြစ်ပြီးအရင်စံချိန်ဟောင်းကမ္ဘာအပုဆုံးမြင်းကလေးကတော့တပေ9လက်မပဲရှိပါတယ်။သူကတော့2018ခုနှစ်မှာကွယ်လွန်သွားခဲ့တာပါ။လူတွေခိုင်းတဲ့အတိုင်းအများဆုံးလိုက်လုံနိုင်တဲ့စုကိုတော့အမေရိကန်ပြည်ထောင်စုက Joint Blicker ဆိုတဲ့ဝက်ကလေးကစုကူသွားပါတယ်။သူဟာ10မိနစ်အတွင်းမှာကစားနည်း73ခုလုတ်ပြနိုင်ခဲ့တဲ့9နှစ်သားအရွယ်ဝက်ကလေးပါ။အိန္ဒိယနိုင်ငံကအသက်16နှစ်ဆယ်ကျော်သက်အရွယ်နီလန်ရှိပတ်တယ်ဟာကမ္ဘာစပင်းအရှိဆုံးဆယ်ကျော်သက်အဖြစ်စံချိန်တင်လိုက်ပါတယ်။သူ့ရဲ့စပင်းအရှိဟာ9ဘေ9လက်မှရှိပြီးအသက်6နှစ်အရွယ်ကလေးကစပင်းအရှိကိုထားတာပါရှင်။
မခင်ပြူထွေးနဲ့ကိုငင်းညံတို့တင်ဆက်ခဲ့တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ခဲ့ရတာပါ VOE ကနေမနေ့ဖြန်မနေ့ထုတ်လွှင့်မဲ့မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းတူမီတာ24/40/51နဲ့လိုင်းလမ်းမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဒီကနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင်
အမေရိကန်နဲ့အီရန်ကြားတင်းမာမှုဖြစ်နေတဲ့ပုံမှာတန်တမာရေးရအဖြေရှာဖို့အတွက်အမေရိကန်ကလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။ဒါပေမဲ့တကယ်လို့တန်တမာရေးနီးလန်းနဲ့မအောင်မြင်ဘူးဆိုရင်တော့သမ္မတထရမ့်အနေနဲ့အမေရိကန်ရဲ့ညီမညီလေးအောင်မြင်ဖို့အတွက်လိုအပ်တဲ့ဆုံးဖြတ်ချက်တွေကိုချမှတ်သွားမှာဖြစ်တယ်လို့သူကသတိပေးလိုက်ပါတယ်။အီရန်ဘက်ကတော့ပါရှန်ပင်လယ်ကွေ့ထဲမှာပြည်ပကတက်တွေရှိနေခြင်းဟာဒေသတွင်းမှာမလုံခြုံမှုတွေကိုဖန်တီးလာနိုင်တယ်ဆိုပြီးတော့အီရန်သမ္မတဟာဆန်ရူဟာနီကအင်္ဂလိပ်စောပိုင်းမှာပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့အတူလူလူစုဝေးပွဲတစ်ခုကိုတက်ရောက်ဖို့အတွက် Texas ပြည်နယ် Houston မြို့ကိုဒီနေ့မှာသွားရောက်နေပါတယ်။အိန္ဒိယဝန်ကြီးချုပ်မိုဒီဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိနေပြီးတော့အမေရိကန်မှာရှိနေတဲ့အိန္ဒိယလူမျိုးတွေနဲ့တွေ့ဆုံဖို့စီစဉ်ထားတာဖြစ်ပါတယ်။ဒီဟောင်ကောင်နိုင်ငံတကာလေဆိပ်ကိုပြေးဆွဲနေတဲ့ယထာနဲ့ဘတ်စကာခီးစဉ်တွေကိုဟောင်ကောင်အာဏာပိုင်တွေကဒီနေ့မှာရှင်းချလိုက်ပါတယ်။ကမ္ဘာမလင်းအစင်းတက်အများဆုံးလေဆိပ်တွေကတခုဖြစ်တဲ့ဟောင်ကောင်နိုင်ငံကလေဆိပ်ကိုဒီအစိုးရကိုဆန့်ကျင်တဲ့ဆန္ဒပြတာတွေကိုရှောင်ရှားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့အခုလိုလှုပ်ဆောင်လိုက်တာဖြစ်တယ်လို့ဆိုပါတယ်။ရိုဟင်ဂျာမျိုးသားအမျိုးသမီးဇုံတွဲတွေဟာဘင်္ဂလားဒေ့ရှ်ရဲကသူတို့ကိုဖမ်းဆီးထားပြီးနိုင်ပိုင်းတွင်းမှာပဲပြစ်ခတ်မှုတွေကြားထိခိုက်သေးဆုံးသွားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနဲ့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကြားအခုနောက်ပိုင်းတင်းမာမှုတွေတိုးလာချိန်မှာအခုလိုဒီဖြစ်ပျက်မျိုးထပ်ကြုံရတာပါ။အသက်32နှစ်အရွယ်ရိုဟင်ဂျာမျိုးသားနဲ့အသက်26နှစ်အရွယ်သူဇနီးဖြစ်သူတို့ဟာရိုဟင်ဂျာဓမြခန်းရဲ့အဖွဲ့ဝင်တွေဖြစ်တဲ့ဆိုပြီးတော့ဘင်္ဂလားဒေ့ရှ်ရဲကပြောပါတယ်။ယူရန်နိုင်ငံမှာဒီရှီလာကြရင်ကျင်းပမဲ့ကမ္ဘာဖလားဘောလုံးခြေစပွဲကြရင်အမျိုးသမီးတွေကိုဘောလုံးကွင်းထဲမှာလာရောက်ကြည့်ရှုခွင့်ပေးဖို့အတွက်အီရန်အာဏာပိုင်တွေဘက်ကခွင့်ပြုလိုက်တယ်လို့ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကပြောကြားလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရန်နိုင်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတမိုင်းဆိုင်ရာအင်ဂျင်နီယာကတော့အယ်ဇူဘေးအယ်ထာရဲဖြစ်ပါတယ်။VOA American တန်ညာပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ19 25 32တို့ကနေအတန်းလွှင့်ပေးခဲ့တာပါရှင် VOA စီစဉ်တွေကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်အားလုံးပဲရှင်လန်းချမ်းမြေကြပါစေ
This program has come to you from the Voice of America, Washington.